Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2015ခုနှစ်နိုဝင်ဘာလ10ရက်တနင်္ဂနွေနေ့မနက်ခင်း VOA Season 2ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနေ့စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲခေါင်နဲ့အတူညင်ညာပေးမှာပါမြန်မာနိုင်ငံမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာဘက်လိုက်မှုတွေရှိနေတယ်လို့နယူးယောက်အခြေစိုက်လူခွင့်ရေးဖွဲ့ကြီးကဝေဖန်လိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲဆိုင်းနေကျွန်းဆွဲပေါ်မှာပြတ်ကျခဲ့တဲ့ရုရှားခီးတဲ့တင်လင်းဟာဘုံပေါက်ကွဲမှုဖြစ်ကြောင်းအထောက်ထားတွေအများကြီးတွေ့ရပေမဲ့အီဂျစ်ကစုံစမ်းအဖွဲ့ခေါင်းဆောင်ကတော့ဒါကိုလက်မခံသေးဘူးလို့ပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမနန္ဒာ
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးမှာတော့ဒီကနေ့ဟာမြန်မာနိုင်ငံမှာရေးပါတဲ့ရွေးကောက်ပွဲနေ့ဖြစ်ပါတယ်အခုဆိုရင်မြန်မာနိုင်ငံတဝမ်းကမဲယုံတွေစတင်ဖွင့်လှစ်နေပါပြီဒါကြောင့်မလို့ဒီကနေ့အစီအစဉ်မှာရန်ကုန်မန္တလေးနေပြီးတော့စတဲ့မြို့ကြီးတွေအပါအဝင်တိုင်းရင်းသားဒေသတွေကမဲယုံတွေအခြေအနေမဲပေးမှုအခြေအနေတွေကိုအတက်နိုင်ဆုံးဓာတ်ရိုက်ဆက်သွယ်ပြီးတော့ဦးစားပေးထုတ်လွှင့်သွားဖို့ဒီမနက်မှာစီစဉ်ထားပါတယ်ရှင်အခုအရင်ဆုံးကတော့ဒီထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲကောင်ကကြီးညာပေးပါရှင်
ပြီးခဲ့တဲ့သတင်းပတ်ထဲဆိုင်းနားကျွန်းဆွဲပေါ်မှာပြတ်ကျခဲ့တဲ့ရုရှားခီးတဲ့တင်ဂျက်လင်းဟာဘုံပေါက်ကွဲမှုကြောင့်ဖြစ်ကြောင်းညွှန်ပြမှုတွေတိုးလာနေတဲ့ကြားကပဲအီဂျစ်ကလင်းပြတ်ကျမှုစုံစမ်းအဖွဲ့ခေါင်းဆောင်ကတော့ဘာကြောင့်ပြတ်ကျရလဲဆိုတာကိုတည်တည်ချာချာကောက်ချက်ချလို့မရသေးဘူးလို့ပြောပါတယ်။လင်းစက္ကန့်နဲ့ကအတန်းဖန်းစစ်ထဲမှာပြတ်မကျခင်နောက်ဆုံးစက္ကန့်ပိုင်းအတွင်းဘယ်ကလာမှန်းမသိတဲ့အတန်တန်ကိုကြားခဲ့ရတဲ့အတွက်အများကအာယုံဆိုင်မှုတွေတိုးလာနေပေမဲ့အီဂျစ်စုံစမ်းအဖွဲ့အကြီးအကဲအိုင်မန်အယ်မော့ဂါဒမ်ကတော့ဒီတန်ဟာပေါက်ကွဲမှုလားတခြားကလာတဲ့အတန်လားဆိုတာကိုသူ့အဖွဲ့ကနေတည်တည်ချာချာမခွဲခြားနိုင်တဲ့ပါသေးဘူးလို့ပြောပါတယ်။ဒါအပြင်သူတို့ရခဲ့တဲ့အချက်လက်တွေအားလုံးကိုပြောရရင်အီဂျစ်နိုင်ငံကရှမ်အယ်ရှိတ်ကနေရုရှားနိုင်ငံစင့်ပီတာစဘတ်ကိုပြန်တန်းတဲ့ဂျက်လင်းဟာစတင်ပြန်တန်းခဲ့ခြင်းကစပြီး23မိနစ်14စက္ကန့်ထိပဲအချက်လက်တွေကိုရခဲ့တယ်လို့လင်းဟာအဲ့ဒီအချိန်ကအလိုလျောက်မောင်းနေတဲ့ခလုတ်နဲ့သွားနေခဲ့တယ်လို့ဆိုပါတယ်။လင်းပြည့်အပိုင်းဆိုင်ရာဟာ10မိုင်လောက်မြေပြင်ပေါ်မှာပြန့်ကျဲနေတာတွေ့ရတယ်လို့ဒီလင်းဟာတိတ်မြင့်တဲ့နေရာမှာပြတ်ကျပြီးအပိုင်းမိုင်းအဆအဆပြန့်ကျဲသွားတာဖြစ်ကြောင်းအတည်ပြုပြောကြပါတယ်ရုရှားနိုင်ငံမက်ထရိုဂျက်ကုမ္ပဏီပိုင်ဂျက်လင်းပေါ်မှာပြီးခဲ့တဲ့စနေနေ့ကစုစုပေါင်းလူ224ဦးလိုက်ပါသွားတာဖြစ်ပြီးခီးတဲ့အားလုံးလူလုံးဟာရုရှားကအားလိုက်ရဲ့အပန်းဖြေခီးသွားသူတွေဖြစ်ပါတယ်လင်းပေါ်မှာပါတဲ့လင်းပြန်တမ်းမှုဆိုင်ရာမှတ်တမ်းတွေကိုစစ်ဆင်းနေတယ်လို့လင်းစတင်ထွက်ခွာခြင်းကတန်တရားဖြစ်စရာအချက်တွေရှိမရှိသိနိုင်အောင်လဲရှမ်အယ်ရှိတ်လေးစိတ်ကဗီဒီယိုမှတ်တမ်းတွေကိုအာဏာပိုင်တွေကစစ်ဆင်းနေကြပါတယ်
စနေနေ့ကဒမတ်စကတ်မြို့အပြင်ဘက်တဘုံတွေထိန်းချုပ်ထားတဲ့မြို့တစ်မြို့ကိုရုရှားလေကြောင်းလိုင်းကလေကြောင်းကဘုံကျဲတိုက်ခိုက်မှုလို့ယူဆရတဲ့တိုက်ခိုက်မှုတွေကြောင့်အနည်းဆုံးစီးရီးယားအရသား23ဦးသေဆုံးသွားတယ်လို့စောင့်ကြည့်လေ့လာရေးအဖွဲ့အဖွဲ့ကပြောလိုက်ပါတယ်။ဒူမာမြို့ကိုတိုက်ခိုက်မှုကြောင့်သေဆုံးသွားတဲ့ထဲမှာအနည်းဆုံးကလေးငယ6ဦးနဲ့အမျိုးသမီး9ဦးလည်းပါဝင်ခဲ့တယ်လို့စီးရီးယားလူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။တဘုံတွေချုပ်ကင်ထားတဲ့ဒေသကစီးရီးယားဂေဇေးတပ်ဖွဲ့တစ်ဖွဲ့ကတော့တိုက်ခိုက်မှုကြောင့်အနည်းဆုံးလူ24ဦးသေဆုံးသွားတယ်လို့ပြောပါတယ်။ဒူမာမြို့မှာပုံခုံနေတဲ့တဘုံတွေဟာဒမတ်စကတ်မြို့တွေကိုဒုံးကျည်နဲ့လှမ်းပစ်တာမျိုးမကြာခဏလုပ်လေ့ရှိတာကြောင့်ဒီမျိုးဟာအစိုးရတပ်တွေကပြစ်မှတ်ထားတိုက်ခတ်တာမကြာခဏခံရလေ့ရှိပါတယ်။စီးရီးယား၊ရုရှားအစိုးရနဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့တွေအားလုံးဟာစီးရီးယားတဘုံတွေကိုဘုံကျဲတိုက်ခိုက်တာတွေလုပ်နေကြပြီးတော့တခါတလေမှာနေရာတစ်ခုတည်းအဖွဲ့တစ်ခွဲတွေကိုဘုံကျဲတိုက်ခိုက်တာမျိုးတွေမကြာခဏဖြစ်နေပါတယ
်။စီးရီးယားနဲ့အီရန်မှာရှိတဲ့IS စစ်သွေးကြော်တွေကိုပြစ်မှတ်ထားတဲ့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုစက်တင်ဘာနဲ့အောက်တိုဘာလတွေမှာခေတ္တရန်နာထာယာကနေအခုလာမဲ့သတင်းပတ်တွေအတွင်းမှာပဲတိုးမြှင့်လှုပ်ဆောင်သွားဖို့ရှိလာနိုင်တယ်လို့အရှိလေပိုင်းဒေတာကထိတ်တန့်အမေရိကန်စစ်ဖက်ရရှိသူကပြောပါတယ်။မဟာမိတ်တပ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေ short ချထားတာဟာရာသီဥတုဆိုးဝါးနေတာနဲ့အဲ့ဒီဒေတာတွေမှာ IS စစ်သွေးကြော်တွေရဲ့မြေပြင်လှုပ်ရှားမှုတွေမရှိတာကြောင့်ဖြစ်ကြောင်းလေတပ်ဒုတိယဗိုလ်ချုပ်ကြီး Charles Brown ကစနေနေ့မှာပြောပါတယ်။ဒါအပြင် IS စစ်သွေးကြော်တွေရဲ့မြေပြင်လှုပ်ရှားမှုတွေကိုစစ်ဖက်ရရှိတွေကအခုစပြီးတွေ့လာနေပါပြီလို့လည်းပြောပါတယ်။ဒူဘိုင်းကနိုင်ငံတကာလေကြောင်းအရာရှိချုပ်တွေရဲ့အစည်းအဝေးကိုတက်ရောက်နေတဲ့ဒုတိယဗိုလ်ချုပ်ကြီးဘရောင်းကသတင်းတောက်တွေကိုအခုလိုပြောကြားလိုက်တာပါစီးရီးယားမှာရုရှားကလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာကြောင့်အမေရိကန်ဥဆောင်တဲ့မဟာမိတ်တွေရဲ့လေကြောင်းထိုးစစ်တွေရော့ပါသွားတာဆိုတဲ့ဝေဖန်မှုတွေကိုတော့ပယ်ချခဲ့ပါတယ်စီးရီးယားမှာအမေရိကန်နဲ့ရုရှားနှစ်နိုင်ငံစစ်လေရင်တွေအချင်းချင်းမတော်တဆဖြစ်မှုတတ်နိုင်သမျှနှေးပါစေဖို့အတွက်ပြီးခဲ့တဲ့လတော့ ုံးကနှစ်နိုင်ငံလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်ကနေအမေရိကန်တပ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေလိုအပ်ချိန်မှာလှုပ်ဆောင်မယ့်အရေးကိုအဟန့်တားတော့မဖြစ်စေဘူးလို့လည်းပြောပါတယ်။အမေရိကန်နဲ့မဟာမိတ်တွေဟာစီးရီးယားနဲ့အီရတ်နိုင်ငံတွေမှာရှိတဲ့ IS စစ်သွေးကြွတွေကိုလေကြောင်းထိုးစစ်ဆင်မှုတွေလှုပ်လာတာတစ်နှစ်ကျော်နေပြီဖြစ်ပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်ကိုအကူအညီပေးခဲ့တဲ့ရုရှားမီဒီယာလုပ်ငန်းရှင်ကြီးတဦးဟာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကဟိုတယ်အခန်းတစ်ခုထဲမှာတည်ဆုံနေတာတွေ့ရပါတယ်။အမေရိကန်နဲ့ရုရှားအာဏာပိုင်တွေကအသက်58နှစ်အရွယ်ရှိမီခဲလီဆင်တည်ဆုံရတဲ့အကြောင်းရင်းကိုစစ်ဆေးနေကြဆဲဖြစ်ပါတယ်။လီဆင်ဟာရုရှားပါလီမန်ဝန်ကြီးတဦးဖြစ်ပြီးရုရှား Today RT လို့လူသိများတဲ့နိုင်ငံကမီဒီယာကုမ္ပဏီကိုတည်ထောင်သူလည်းဖြစ်ပါတယ်။သမ္မတပူတင်ကတော့လီဆင်ဟာမျက်မှောက်ခေတ်ရုရှားမီဒီယာလောကအတွက်ကြီးမားတဲ့စွမ်းဆောင်မှုတွေလုပ်ပေးခဲ့သူဖြစ်တယ်လို့ပြောကြပြီးသူတည်ဆုံမှုအတွက်ဝမ်းနည်းပူဆေးကြောင်းစနေနေ့ကပြောကြခဲ့ပါတယ်။ RT သတင်းဌာနရဲ့အင်္ဂလိပ်ပိုင်းအစီအစဉ်ကတော့လီဆင်ဟာနှလုံးရောဂါနဲ့ကွယ်လွန်ခဲ့တယ်လို့သတင်းဖော်ပြခဲ့ပါတယ်။ဝါရှင်တန်မှာရှိတဲ့ရုရှားတန်ရုံးကသူတည်ဆုံသွားတာမှန်ကန်ကြောင်းအတည်ပြုခဲ့ပြီးဝါရှင်တန်ရဲတပ်ဖွဲ့ကတော့မြို့တော်ဒူပုံဆိုင်ကရက်ကွက်ထက်ကဟိုတယ်တစ်ခုမှာအမျိုးသားတဦးတည်ဆုံသွားတဲ့အမှုကိုစုံစမ်းစစ်ဆေးနေဆဲဖြစ်တယ်ဆိုတာပဲထုတ်ပြန်ခဲ့ပါတယ
်။ VOA မြန်မာတိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1590ကနေထုံလွှင့်ပေးနေပါတယ်ရှင
် View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာ November 10ရက်ဒီကနေ့မှာကျင်းပတဲ့ရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေဘက်လိုက်မှုတွေရှိနေတယ်လို့နယူးယောက်အခြေစိုက် HRW လူခွင့်ရဲ့အဖွဲ့ကြီးကဝေဖန်လိုက်ပါတယ်ဒီကနေ့ကျင်းပတဲ့မြန်မာရွေးကောက်ပွဲကိုလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲဖြစ်အောင်ကျင်းပပေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစိတ်အားထက်တဲ့တန်တန်နဲ့လှုပ်ဆောင်မှုမရှိတဲ့အပေါ်မှာတိတ်ကိုစိုးရင်စိတ်ပူတယ်လို့အတိုက်ခံခေါင်းဆောင်ဒေါန်ဆန်းစုကြည်ကသူ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တယ်လို့ပဲအခုတွေ့နေရတယ်လို့တချို့ပါတီတွေနဲ့လူပုဂ္ဂိုလ်တွေဟာလည်းရွေးကောက်ပွဲကော်မရှင်ရဲ့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်နေတာတွေ့ရပေမဲ့ကော်မရှင်ကနေအရေးယူမှုတိတ်ပြီးမတွေ့ရဘူးလို့ HRW လူခွင့်ရဲ့အဖွဲ့ကြီးကနေထပ်တလဲလဲပြောကြားခဲ့တယ်လို့ဆိုပါတယ်။ဒီကြတာပရင်းတွေကတော့ရွေးကောက်ပွဲကော်မရှင်ကကြေညာချက်တစောင်းကိုထုတ်ပြန်ပြီးရွေးကောက်ပွဲဟာ NLD ကြောင့်အတိုက်ခံပါတီကြောင့်အားနည်းမှုတွေရှိလာနိုင်တယ်လို့ဝေဖန်ကဒါကိုတွေ့ရတယ်လို့ဒီရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဦးတင်ရေးကိုရင်ကလက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့အမတ်တဦးဖြစ်ခဲ့တယ်လို့စစ်ဗိုလ်ချုပ်ဟောင်းတဦးလည်းဖြစ်နေတာမို့အခုလိုဗလိုက်မှုမျိုးရှိနေတာဟာအံ့ဩစရာမဟုတ်ဘူးလို့လည်းလူခွင့်ရေးအဖွဲ့ကြီးကပြောပါတယ်ဒီလိုဗလိုက်မှုတွေရှိနေတာအတွက်တခြားပါတီတွေကစိုးရိမ်မှုတွေရှိနေတာတွေ့ရတယ်လို့ဆိုပါတယ်ဒါအပြင်အရင်လွှတ်တော်အမတ်အပါအဝင်မွတ်စလင်လူနည်းစုတချို့ရဲ့ဝင်ရောက်ရှင်ပြန်ခွင့်ရှောက်ထား권ကိုရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တယ်လို့အဖွဲ့ပေါင်းစုံပါဝင်မှုကိုကန့်သက်ပြီးဗလိုက်မှုတွေရှိနေတာတွေ့ရတယ်လို့လည်းပြောပါတယ်
တရုတ်နဲ့ထိုင်ဝမ်နှစ်နိုင်ငံခေါင်းဆောင်တွေဟာစင်ကာပူမှာလုပ်မဲ့ထိပ်သီးညီလာခံမတိုင်ခင်တမိုင်းဝင်တွေ့ဆုံမှုအဖြစ်တွေ့ဆုံခဲ့ပြီးလက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။ဒါဟာ1949ခုနှစ်နောက်ပိုင်းနှစ်နိုင်ငံခေါင်းဆောင်နှစ်ဦးပထမဆုံးကြိမ်မျက်နှာချင်းဆိုင်တွေ့ခဲ့ကြတာပါ။ထိုင်ဝမ်သမ္မတမာရင်ကျိုးနဲ့တရုတ်သမ္မတစီကျင့်ပင်တို့ဟာသတင်းတောက်တွေကိုပြုံးပြနှုတ်ဆက်ပြီးတွေ့ဆုံမှုကိုစတင်ခဲ့ကြပါတယ်။ဘလို့အင်အားစုကမှကျွန်တော်တို့ကိုမခွဲခွာနိုင်ပါဘူး။ကျွန်တော်တို့ဟာမိသားစုတစုတည်းပါလို့စီကပြောခဲ့ပါတယ်။ဒါဟာပထမဆုံးတွင်ကြိမ်တွေ့ဆုံတာဖြစ်ပေမဲ့ကျွန်တော်တို့ဟာမိတ်ဆွေဟောင်းတို့ပါပဲလို့သမရမာကပြောလိုက်ပြီးတော့ထိုင်ဝမ်ရေလက်ကြားဖြတ်ကျော်ပြီးငိမ့်ငိမ့်တိဆောက်ဖို့ဆုံးဖြတ်ထားတယ်လို့ပြောခဲ့ပါဗါးနှစ်ဖက်စလုံးကလည်းတစ်ဖက်နဲ့တစ်ဖက်တံမိုးထားနေပုံစံနဲ့နေထိုင်မှုပုံစံတွေကိုအပြန်အလှန်လေးစားပြီးတံမိုးထားကြတယ်လို့လည်းသူကပြောပါတယ်။ထိုင်ဝမ်မှာတော့သမရမာဟာအစည်းအဝေးတက်ဖို့ထွက်ခွာပြီးတဲ့နောက်တိုင်ပေမြို့ကပါလီမန်ကိုဒေါသထွက်နေတဲ့ဆန္ဒပြနေသူတွေကဝင်ရောက်စီးနှင်းမှုကြိုးစားခဲ့ကြပါတယ်။ဒီမိုကရေစီစနစ်နဲ့အုပ်ချုပ်တဲ့ထိုင်ဝမ်ကိုတရုတ်ကသူ့ရဲ့ပိုင်နက်အဖြစ်သတ်မှတ်ပြီးပြန်လည်ပေါင်းစည်းဖို့ကြိုးစားနေပေမဲ့ထိုင်ဝမ်ဘက်မှာတော့တရုတ်ပြည်မနဲ့ပေါင်းစည်းဖို့ထောက်ခံမှုကအလွန်မင်းနေပါနေပါတယ်။
အိန္ဒိယကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသအတွက်စီးပွားရေးကူညီထောက်ပံ့မှုဖြစ်တဲ့ဒေါ်လာ12ဘီလီယံပေးရမယ်လို့အိန္ဒိယဝန်ကြီးချုပ်ကကြေညာလိုက်ပါတယ်။စနေနေ့ကစရီနာဂါမြို့ကိုတောရောက်လေပတ်ဆင်တွင်အခုလိုဗန်ဒါရေးကူညီပေးမယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကကတိပေးလိုက်တာဖြစ်ပါတယ်။ခီးဆန်အတွင်းဆန္ဒပြပွဲတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့စရီနာဂါမြို့မှာလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားတာပါ။ကက်ရှမီးယားဒေသကိုတစ်ချိန်လုံးကလိုကျက်တည်ရှိတဲ့အနေအထားမျိုးပြန်ဖြစ်လာအောင်ပြုပြင်ပြီးအင်အားကောင်းတဲ့ကက်ရှမီးယားနယ်မြေသစ်ဖြစ်နေပြန်လည်တည်ဆောက်လို့ ကြောင်းလဲဝန်ကြီးချုပ်မိုးရီကပြောပါတယ်ကက်ရှမီးယားဒေသမှာလူပေါင်းရာနဲ့ချီတေဆုံးခဲ့ရပြီးထောင်နဲ့ချီတဲ့လူတွေအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ရေလွှမ်းမှုတွေနဲ့ကြုံတွေ့ခဲ့ရပြီးတစ်နှစ်ကျော်လောက်အချိန်မှာပဲဝန်ကြီးချုပ်မိုးရီကဒီစရီနဂါမြို့ကိုတွားရောက်လဲပတ်တာဖြစ်ပါတယ်မတိမငိမ့်ဖြစ်နေတဲ့ဒေသကိုတွားရောက်လဲပတ်ခဲ့တဲ့ဝန်ကြီးချုပ်ရဲ့မင်ကွန်းမှာနိုင်ငံရေးကိစ္စတွေကိုရှောင်ရှားပြောဆိုသွားခဲ့ပေမဲ့အတိုက်ခံနိုင်ငံရေးသမားတွေကတော့မဆိုသလောက်စီးပွားရေးအကူအညီကကက်ရှမီးယားဒေသအတွက်အထောက်အကူမဖြစ်နိုင်ဘူးဆိုပြီးဝန်ကြီးချုပ်ပေါ်မှာဝေဖန်ခဲ့ကြပါတယ်
စနေနေ့ကဂရိအာနာပိုင်းတွေဟာယာနဲ့ချီတဲ့ရွှေပြောင်းနေထိုင်သူတွေကိုနိုင်ငံအရှိတ AGM ပင်လယ်ကျွန်းစုတွေအနီးကပင်လယ်ပြင်မှာကယ်တင်ရခဲ့ရမှာလမ်းလျှောက်တက်ဆအရွယ်ကလေးငယ်တို့ထိဆုံးခဲ့ပါတယ်။အသက်2နှစ်ကနေ3နှစ်အတွင်းမှာရှိမဲ့ကလေးငယ်ဟာအဝတ်အစားဖက်နှက်နဲ့လိမ္မော်ရောင်အသက်ငယ်အင်ကြီးဝစ်ဆင်ထားပြီးလက်စ်ဘော့ကျောင်းကန်းစင်ကန်းကြီးမှာထိဆုံးနေတာတွေ့ရတယ်လို့ဂရိကန်းကြီးဆောင်တပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဂရိကန်းကြီးဆောင်တပ်ကအမျိုးပြောဆိုခွင့်ရအမျိုးသမီးကတော့ကလေးငယ်ဟာစနေနေ့မတိုင်ခင်ကယနေ့ထိဆုံးခဲ့တာဖြစ်ပုံပေါ်ပြီးဘသူပဲဝါဆိုတာမသိရဘူးလို့ပြောပါတယ်။စနေနေ့ကကယ်တင်ခဲ့တဲ့ရွှေပြောင်းဒုက္ခသည်တွေထဲမှာလည်းဘသူမှကလေးပျောက်ဆုံးတယ်လို့သတင်းပို့တာမရှိဘူးလို့သူမက AP သတင်းဌာနကိုပြောကြားခဲ့ပါတယ် Direct from Washington The Voice
of America The VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲကောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီနေ့ဟာဆိုရင်နိုဝင်ဘာလ8ရက်သမိုင်းဝင်ရွေးကောက်ပွဲကြီးကိုကျင်းပဖို့အတွက်မြန်မာနိုင်ငံတဝမ်းကမဲယုံတွေဖွင့်လှစ်ပြီးတော့မဲပေးမှုတွေစတင်ဆောင်ရွက်နေကြပါပြီ။ဒါကြောင့်အခုကနေစပြီးတော့အတက်နိုင်ဆုံးမြန်မာပြည်ကိုတိုက်ရိုက်ဖုံးတွေနဲ့ဆက်သွယ်ပြီးတော့ဒီမဲယုံဖွင့်တဲ့အခြေအနေတွေမဲပေးသူတွေရဲ့ဒီတက်ကြွမှုမဲပေးရတဲ့အနေအထားတခါမဲယုံလုံးုံရေးစတာတွေအပြင်ရွေးကောက်ပွဲစောင့်ကြည့်သူတွေဘယ်လိုအနေအထားရှိသလဲ။သတင်းသမားတွေကရောဘယ်လိုသတင်းယူကြသလဲ။စတဲ့အခြေအနေတွေကိုသိနိုင်ဖို့အတွက်အတက်နိုင်ဆုံးဖုန်းတွေဆက်ပြီးတော့ကျမနဲ့ဦးကျော်စံတာကနေတိုက်ရိုက်အလင်းတင်တယ်လို့ဆက်တင်ဆက်သွားပါမယ်။အရင်ဆုံးတော့ဒီကျမတို့ VOA မြန်မာပိုင်းရန်ကုန်ရုံးရဲ့အကြီးအကဲဒေါခင်စိုးဝင်းကိုဒီဒေါန်ဆန်းစုကြည်မဲသွားပေးမဲ့ဗဟန်းမျိုးနယ်တွင်းကမဲယုံခြေနေနဲ့ပတ်သက်ပြီးတော့မေးကြည့်ပါမယ်ရှင်။ဟုတ်ကဲ့အဲဒေါခင်စိုးဝင်းကြားရလားရှင်
။ကြားပါတယ်နန္ဒာရေကြားပါတယ
်။ဟုတ်ကဲ့ရှင်။ဆိုတော့အန်တီကဒီဗဟန်းမျိုးနယ်တွင်းကမဲယုံကိုရောက်နေပြီဆိုတော့မဲယုံအခုလောလောဆယ်ပေါ့လေမဲယုံရှေ့ရမြင်ကွင်းအခြေအနေသိပြရစီရှင
်ကောင်းပါလေနန္ဒာကြီးဒီလိုပါမဲယုံကတော့လေဟိုမနေ့9နာရီလောက်တည်းကအဖြစ်မှာတန်းစီနေကြရတာပေါ့နော်တကယ်မူလတကယ်အလေတန်းကြောင်းလေးပါဗဟန်းမြို့နယ်ရွှေတောင်ကြားကြည့်ရွက်ကအလေတန်းကြောင်းလေးမှာလောက်တာပါအဲ့တော့ဒီမဲယုံမှာမဲလာပြီးနဲ့မဲဆန္ဒရှင်ပေါင်းအားလုံးက4000နဲ့100ကျော်ရှိပါတယ်တဲ့အဲ့ဒီ4000 100ကျော်အနည်းမနေ့ကတန်းစီနေတာအန်ဒီတွေ့ရတဲ့လောက်က300လောက်ရှိပါတယ်အဲ့တော့ဒါပေမဲ့ဒီသတင်းသမားတွေပေါ့သတင်းထောက်တွေကကွာ200လောက်ရှိတယ်ဆိုတော့တော်တော်လေးကိုဒီအခဲဝင်မှုကိုတော်တော်လေးစူးစမ်းခဲ့ရတာပ
ါဟုတ်ကဲ့ရှင
်အားလုံးလည်းတက်ကြွနေကြတယ်အားလုံးလည်းတက်ကြွနေကြပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ရှင်ဆိုတော့ဒေါန်ဆန်းစုကြည်ရောမဲလာပေးပြီလားသူပဲချိန်လာပြီးတော့မဲပေးမယ်လို့သိရလဲရှင
်အခုမဲယုံတာဝန်ခံနေရပြောတာတော့ဒေါန်ဆန်းစုကြည်က9နာရီခွဲမနေ့9နာရီခွဲကြမှာလာပြီးမဲပေးမှာပါတဲ့အဲ့တော့အန်တီကလည်းမေးလိုက်ပါတယ်ဒေါ်ဆန်းစုကြည်လာတဲ့အခါမှာတာမန်မဲဆန္ဒရှင်ကြီးတွေနဲ့အတူတန်းစီမလားဒါမှမဟုတ်သူကကော်မူးကိုသွားမှဖြစ်တယ်ပြတ်သူ့ဦးစားပေးမလားဆိုတော့သူတို့အဲ့ဒါမဖြစ်နိုင်ပါဘူးတဲ့သူတို့လည်းမသိပါဘူးလို့ပြောပါတယ်ဒါပေမဲ့လည်းဒေါ်ဆန်းစုကြည်ကိုယ်တိုင်ကမဲပေးမဲ့နေရာဖြစ်တဲ့အတွက်ကြောင့်မလို့တော်တော်လေးကိုဟိုစီစီကားကားပေါ့နော်အားလုံးကလည်းတက်ကြွနေကြပါတယ
်ဟုတ်ကဲ့ရှင်ဆိုတော့အခုကမဲပေးမဲစတင်ပေးနေပြီမဲပေးပြီးတော့ထွက်လာတဲ့လူတွေရောရှိလားရှင်
အခုမှစပေးနေတာတန်းစီကတော်တော်လေး process ကနည်းနည်းကြာပါတယ်ဟိုထွက်လာတာတယောက်ပဲတွေ့သေးတယ်ဒီဘက်ကမဲပေးဖို့တန်းစီနေတဲ့လူက300လောက်ရှိတယ်အခုမဲယုံထဲမှာအပီပီဝင်ပေးနေကြပြီထွက်လာတဲ့လူကမရှိတဲ့လောက်ပဲတယောက်ပဲထွက်လာသေးတယ်ထွက်လာပြီးအရှိရပဲဖြတ်သွားပါတယ
်ဟုတ်ကဲ့
တောင်းရတာတော်တော်လေးကျေပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ဒီ तू ကရောဒီမဲပေးပြီးတော့ပြန်ထွက်လာတော့ဘာပြောတဲ့ကြားသေးလဲမဲပေးရမှုအခြေအနေနဲ့ပတ်သက်ပြီးတော့ကျိုကျင်းတ်မှုရှိတာတွေ့ရလားဘယ်ပါတီကိုပေးတယ်လဲဆိုတာ
ဟုတ်ပါဘာစကားမှပြောမသွားဘူးရှင်ဘာဖြစ်လို့လဲဆိုတော့တင်းစာထဲမှာဒီပြီးခဲ့တဲ့ရက်ပိုင်းမှာပဲကြေညာထားတဲ့အစိုးရကနေပြီးတော့မဲပေးတဲ့လူတွေတဲ့မဲပေးပြီးလို့ရှိရင်တဲ့ဘသူ့ဥမာစကားမပြောပါနဲ့တဲ့မင်းရင်လည်းမဖြေပါနဲ့တဲ့အဲ့တော့ exit poll ဆိုတဲ့နိုင်ငံတကာမှာမဲပေးပြီးတဲ့လူတိုင်းကိုကောက်ယူတဲ့ဥစ္စာဒီမှာကောက်ယူဖို့ခက်ခဲဖြစ်နေတာပေါ့နော်ဒါပေမဲ့လို့မဲဆန္ဒရှင်တွေကတော့မဲယုံအပြင်ရောက်သွားလို့ရှိရင်တော့ပြောဖို့အချိကြပါတယ်ဒါပေမဲ့ဒီမဲယုံထဲမှာဒီလိုရောက်ခါညာလာမင်းခဲ့လို့ရှိရင်မဖြေပါနဲ့ဆိုပြီးတော့ကိုညွှန်ကြားထားတာဟိုတရင်းလာထဲမှာကိုအတိအမင်းရေကောက်ပွဲကော်မရှင်ကနေညွှန်ကြားထားတာအဲ့တော့အဲ့ခါကျတော့နည်းနည်းလေးခက်ခဲတာပေါ့နော်ဒီနိုင်ငံရဲ့စနစ်ကတခြားနိုင်ငံတကာစံနှုန်းတွေနဲ့မညီဘူးဆိုတာဒီတစ်ချက်နဲ့လည်းပဲအရင်ပြောလို့ရနေပါပြီ
ဟုတ်ကဲ့ရှင်ဆိုတော့ဒီညကဆိုရင်တချို့မြို့နယ်တွေမှာရဲကင်းတွေလှည့်နေတာတွေ့ရတယ်ဆိုတော့မဲယုံတဝိုက်မှာလုံခြုံရေးအခြေအနေရောဘယ်လိုတွေ့ရလဲရှင
်အခုကျွန်မသိရတဲ့လောက်လုံခြုံရေးကဒီမှာ၄လောက်တရာမဲဆန္ဒရှင်မဲလာပေးမဲ့မဲယုံမှာလုံခြုံရေးအင်အား၁၂ယောက်ချထားပါတယ်တဲ့အဲ့ဒီ၁၂ယောက်ကလည်းကျွန်မမမြင်ရပါဘူးလုံခြုံရေးဆိုလို့ကျွန်မတို့ဒီကရင်သမားတွေကိုတက်ကိုထုတ်ပေးထားတဲ့ကပ်ပြားတွေရှိပါတယ်ဒါပေမဲ့အဲ့ဒီကပ်ပြားကိုလည်းဘယ်သူမှလည်းလာပြီးမရှိပါဘူးကျွန်မတို့ကျင်းပွင့်အားနဲ့တပြိုင်နဲ့အကုန်လုံးတိုးဝေပြီးတော့ဝင်လာကြတော့ဘသူဘဲဝါမှန်းတောင်မှမသိဘူးဥမာဟိုဒီ observer လားအကဲခတ်လေဒီမဲယုံကဲခတ်ပုဂ္ဂိုလ်လားမဲယုံကိုယ်စားလှယ်လားဘလို့တယောက်နဲ့တယောက်ဘလို့မှခွဲခြားပြီးမသိနိုင်လောက်အောင်ကိုရှုပ်ရှက်ခတ်နေပါတယ်ကျမတို့ဒီတရင်သမားဆိုလို့ရှိရင်200လောက်ရှိတယ်ဒီနေ့မနေ့အဲ့ဒီ200ကလည
်း
ကိုယ်လေဘေးမှာကိုယ်ဆွဲစီရရှိတဲ့ကြက်ပြားဆွဲပြီးတော့ဝင်လာကြတာဘသူမှလည်းမစစ်သေးပါဘူးရှင
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အန်တီနောက်ပိုင်းမှလည်းကျမထပ်ပြီးတော့အန်တီကိုဟိုနောက်ဆုံးအခြေအနေလေးတွေပေါ့နော်ထပ်ပြီးတော့ပြန်ပြီးတော့ဆက်သွယ်မေးမြန်းပါမယ်ရှင်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါဟုတ်ကဲ့ပါအစ်မအရှင်းလင်းဆောင်နေပါမယ်နော်ဟုတ်ကဲ့ပါဟု
တ်ကဲ့ပါရှင်
ဟုတ်ကဲ့တော်ရရှိမြတ်ခင်ဗျာကျွန်တော်ကတော့ကျော်စံသာပါကျွန်တော်အခုဆက်သွယ်မင်းမြတ်မိုက်ပုဂ္ဂိုလ်ကတော့88ငင်းချမ်းပွင့်လင်းမှုအဖွဲ့ကပုဂ္ဂိုလ်တူဖြစ်ပါတယ်အဲ့ဒါကိုညံလင်းဖြစ်ပါတယ်ကိုညံလင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ပါဒီမှာလူကြီးတွေ
ကကိုညံလင်းကြားပါလားကိုညံလင်းခင်ဗျာ
ညာဟုတ်ကဲ့ပါ
ဟုတ်ကဲ့ကိုညံလင်းကိုညံလင်းကအခုမဲယုံရောက်နေဆိုတော့မဲယုံရဲ့အခြေအနေနည်းနည်းပြောပြပါခင်ဗျာဘလောက်လုံခြုံရေးတွေရောဘလို့ရှိပါသလဲ
အဲ့ဒီနေရာကကျွန်တော်တန်းစီနေတဲ့လူကတော့ကျွန်တော်ဒီအထက်တန်းကျောင်းအထက်ကနေအထက်တန်းကျောင်းထဲမှာမဲယုံ၃ယုံရှိတယ်ဗျ၃ယုံရှိတော့ကျွန်တော်တို့တန်းစီနေယုံမှာတော့လူပေါင်း200ကျော်လောက်တန်းစီနေတယ်အမဲပြီးရဲ့ process ကတော့နည်းနည်းတော့ကြာတယ်ဗျကျွန်တော်ဆိုရင်လည်းအထက်တန်းမှာတော့ပါတယ်အဲ့ဒါ
အဲ့မဲယုံတယုံမှာ
ထွက်လာတဲ့လူကအဲ၁မိနစ်တယောက်နှုံးတော့မထွက်ဘူးဗျ
โอเคสุกุญญาลินโนซุยเนี่ยสรอกดิเมลซันดาซินีอาลองปีกุยเฉิงหลอกปะมะล่ะสรอกิซา
ละปีโลปีว่ามะล่ะสรอกิเฉิงเนี่ยตะชาเมยุงนี่มาแล้วชื่อเนี่ยดิมาแล้วไอ้เหล่านี้เว้ยแม้ปีได้โปรเซสก็เนเน่တော့จาเน่ตัวชื่อเนี่ยโ
อเคนอกตะคูอ่ะไอ้เมลซันดาซินีอ่ะตูรู้เยซันดาไตลุลุละละแม้ปีกุยยะแม้ตูรีมุดาไนเดซินีเฉิงชอกขันยะแม้เฉิงนี่ก็ชื่อว่าล่ะยางกงซวยเนาะดาเมียวซุ
ยเนาะแม้ปีกุยยะแม้เฉิงนี่ก็ชื่อป่ะโอเ
ค
นอกเสร็จตาดิซันดาดิကျန်ကြရရဒီကျွန်တော်ညရကုန်တိုင်းတာတော့မရှိဘူးဒါပေမဲ့မနေ့ကတော့ကျွန်တော်သတင်းကြားကျွန်တော်တို့ဒီတိုင်ကြားတာရောအများကြီးရောဗောနော
်ဟုတ်ကဲ့
ကျိုတင်မဲတွေဗောကျိုတင်မဲတွေကကျိုတင်မဲပေးခွင့်ရှိတဲ့လူတွေကပေးခွင့်ဟိုလာပြီးတော့ကျိုတင်မဲမကောက်ခွင့်နဲ့ကျိုတင်မဲပေးခွင့်မရှိတဲ့လူတွေအဲ့ဟိုညချိန်မတော်တွေအချိန်ကြီးဒီလေးလာဆောင်ကြည့်တဲ့လူတွေပါတီကိုယ်စားလှယ်တွေမပါပဲသွားကောက်တာတွေရှိတယ်မဲယုံမူလက်မှတ်မပါပဲနဲ့ဒီဖောင်ကြီးတင်တဲ့လူနေရာမျိုးမှာမဲပေးလိုက်ရတာရှိတယ်အဲ့ဘုံလည်းမထုံးပေးဘူးကနော်ကျွေးကျွေးတဲ့နေမှာ
ဟုတ်ကဲ့
ပြီးတော့ဒီစင်ကာပူကလာတဲ့ကောင်မလေးတယောက်ရောင်မြကောင်မလေးတယောက်ဆိုရင်သူတိုင်ကားလုံးပါတယ်သူကစင်ကာပူကနေပြီးတော့ပြန်လာတယ်သူပြန်လာတဲ့အချိန်မှာသူ့တိုင်နာမည်မပါလို့မဲမပေးရလို့ဟုတ
်ကဲ့အဲ့ဒါမျိုးအခုမဲပေးတဲ့အထက်မှာလည်းပဲအဲ့မဲစင်းမှာဒါပုံလူတွေဒါမှားသွားနိုင်တာတွေပဲမဲဖြစ်နိုင်တဲ့အခြေအနေတွေအများကြီးဖန်တီးထားတယ်လို့သတင်းတွေကြားပါတယ်အဲ့ဒီအခြေအနေကိုဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ကဲ့ပါအနည်းဆိုရင်တော့အဲ့ဒီအုပ်ချုပ်ရေးမှုဟောမဲယုံမှုလက်မှတ်မပါတဲ့မဲလက်မှတ်တွေဒီထုတ်ပေးတယ်ဗောနော်တချို့နေရာကြီးဆိုရင်ဆက်ကြီးရဲ့ဟိုတွေကိုစောင့်ရေးဗောဒီပြည်သူတော်အသုံးခုစလုံးမပေးဘဲနဲ့တခုပဲပေးတယ်လို့တန်ကြားမှုတွေလည်းရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာကိုညာလင်းအထူးကျေးဇူးတင်ပါတယ်ခင်ဗျာအဲ့ဒါတော့88ဒင်းပွင့်ဖွဲကကိုညာလင်းဖြစ်ပါတယ်တော်ရရှိပါခင်ဗျာ
ဟုတ်ကဲ့ရှင်နောက်ပိုင်းမှာလည်းဒီအတက်နိုင်ဆုံးမန္တလေးနေပြည်တော်နယ်မြေကြီးတွေနဲ့ဒီတိုင်းရင်းသားဒေသကမဲယုံတွေနဲ့မဲပေးမှုအခြေအနေတွေကိုဓာတ်ရိုက်ဆက်သွယ်ပြီးတော့တင်ဆက်သွားပါမယ်အခုတော့ဒီကြိုတင်မဲပေးတဲ့နေရာမှာအခက်အခဲတွေနဲ့ပတ်သက်ပြီးတော့ပြောပြပါမယ်ရန်ကုန်တိုင်းနဲ့ပဲခူးတိုင်းတွင်းတောက်ကြတဲ့စနေနေ့ကကြိုတင်မဲပေးမှုကိစ္စမှာကြုံတွေ့ခဲ့ရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်
နိုဝင်ဘာလရှိရဲ့ရွေးကောက်ပွဲမတိုင်ခင်နိုဝင်ဘာလ6ရက်နဲ့9ရက်နေ့တွေမှာကြိုတင်မဲပေးနိုင်တယ်ဆိုပြီးရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတာပါဒါပေမဲ့လက်တွေ့မှာတော့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ဤဥပဒေအတိုင်းမဟုတ်တော့ဘဲကြိုတင်မဲလာပေးသူတွေရှိနေတယ်လို့မတမာမှုတွေဖြစ်မှာကိုစိုးရိမ်မိတယ်လို့ NLD ပါတီရဲ့ပဲခူးတိုင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဒေါ်ရွှေရွှေစိန်လက်ကပဲခူးတိုင်းတွင်းကကြုံရတဲ့အခြေအနေတွေကိုပြောပြပါတယ်
သူကလေကြိုတင်မဲတွေကိုယူရမယ်ဆိုရင်ဘယ်သူမှတော့ကြိုတင်မဲဆိုမဲ့ဘယ်သူမှမလာဘူးတဲ့သူကတက်ကြီးရဲ့အုပ်လေးရှိကုန်လေတွားကြတယ်ပေါ့နော်တွားတဲ့လူကကော်မရှင်ပေါ့ကော်မရှင်ရဲ့ပြည်ဝတွင်းမှုဆိုတော့ဒါလည်းကျန်အကုန်လုံးတက်ခဲ့ရဲ့ဘက်ကကြီးပဲပေါ့နော်သူတို့သုံးယောက်ကပဲအဲ့မဲဆန္ဒရှင်ရဲ့နာမည်တယောက်ကမဲလက်မထုတ်ပြရတယောက်ကပြောတယ်ဘယ်လိုပြရမလဲနေရပြရမလဲဆိုတာကိုပြောပြီးတော့ထက်ခိုင်းတယ်ပေါ့နော်တချို့လူကအရန်တက်ကြီးကြီးအဲ့တော့သူကလေတခြားကောင်မလေးတယောက်ကိုခေါ်ပြီးတော့ပေးခိုင်းတာပေါ့နော် ဟိုအဲ့ဖိုးရဆန္ဒလည်းမဟုတ်ဘူးအကြိုက်တဲ့နေရာမှာရိုက်လိုက်တဲ့အဲ့လိုမျိုးတွေဆိုလေဖို့ပေးပြီးတော့လုတ်ခိုင်းတယ်လို့ဖြစ်နေကျမကတော့တော်စိတ်ပူပါဘာလို့ဆိုကျမကိုယ်တိုင်လိုက်သွားခါတော့မှသူကဒီလိုမျိုးလုပ်တယ်ဆိုရင်ကျမတို့လုံးဝမသိရနေရတယ်မှာဆိုရင်အကုန်လုံးပ
ါရန်ကုန်တိုင်းနဲ့မန္တလေးတိုင်းနေပြည်တော်မြို့အခြေအနေတွေကိုစောင့်ကြည့်နေတဲ့ဖန်ဒီအိမ်အရက်ဖက်လူအဖွဲ့အစည်းကမက်ခင်လေးငယ်ကတော့အဲ့ဒီဒေသကကျူတင်မဲကိစ္စတွေမှာစိုးရိမ်စရာတွေရှိနေတယ်လို့ပြောပါတယ်အ
ဲ့ဒီကျူတင်မဲငခိုးပုံစံနီးဥပဒေအရဆိုလို့ရှိရင်တော့အရန်အသေးတန်နေမကောင်းတဲ့လူအရန်အသက်ကြီးတဲ့လူတို့နောက်တစ်ခါဟိုတကယ်ခရီးသွားမဲ့ဒေသတဲ့လူတို့အဲ့လိုစားသဖြင့်ပေါ့နော်အဲ့ဒါကိုပေးဖို့လုပ်နေဒါပေမဲ့လူတွေကစိုးရိမ်တာမနှက်ပြန်မဲရုံနေမှာလူတွေအရန်ကြက်ပြီးတန်းစီနေမှာကိုစိုးရိမ်ကြတယ်ဘာဖြစ်လို့ဆိုတော့မဲရလဲ၃မဲကိုအဲ့လိုမျိုးပေါ့နော်အဲအစင်းစင်ပေးရမယ်လူဦးရေရလဲ3000အထိဆိုရယ်မဲရုံနေမှာလူတွေကြက်နေမယ်မပြီးမှဆိုရင်ဒီတချို့ကဖြစ်နိုင်တိုးတင်မဲပေးမယ်ဆိုရယ်လူတွေလည်းရှိကြတယ်လာပေးရတိုးတင်မဲရများနေရယ်ပေါ့နော်ခီးသွားဖို့မရှိပေမဲ့လည်းပေးခိုင်းတာမျိုးတွေတချို့နေရာတွေမှာတွေ့ရတယ်အရင်အသက်ရွယ်ကြီးရင်လို့မလာနိုင်တဲ့လူမဟုတ်ပေမဲ့လည်းပေးခိုင်းတာမျိုးတွေတော့ရှိရယ်ပေါ့အဲ့လိုမျိုးဒါပေမဲ့တခုကျမကဖြစ်စေချင်တာအဲ့ကိုတိုးတင်မဲပေးရဆိုရင်ပေးချောင်းပုံလန်73မှာကိုနာမည်မှတ်တမ်းဝင်လားဆိုတော့အလုံးကိုထပ်ပြီးတော့အတီးပြူးချက်ယူသေးတယ်ပေါ့နော
်မြန်ဖရဲလွတ်လပ်မျှတတဲ့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ကမတ်စင်မာဦးကတော့ရန်ကုန်မြို့ကကြိုတင်မဲပေးတဲ့အခြေအနေတွေကိုပြောပြပါတယ
်အထူးသဖြင့်ဟိုကိုစလဲလောင်းထားတဲ့သူတွေနောက်ပြီးရွေးကောက်ပွဲလေးလာစောင့်ကြည့်တဲ့သူတွေကနေပြီးတော့မှဒီအစောတုန်းကဒီကြိုတင်မဲနဲ့ပတ်သက်ပြီးစည်ရင်းမပေးထားမိလို့တို့အခုပြန်လျှောက်တော့လျှောက်လို့မရတာတွေတော့အဲ့လိုမျိုးလေးတွေတွေ့တယ်ပေါ့လေပြီးတော့ကျွန်တော်တို့ယုံကတချို့ကျူတင်မဲသွားပေးတဲ့ဟာလဲဆောဆီဆီသွားမပေးလို့ဆိုပြီးတော့မှကျူတင်မဲထဲမဲ့အတွက်ကိုကျူပြီးစည်ရင်းမပေးထားဘူးကျူပြီးမပြောထားဘူးဆိုတော့တို့ကိုအလုံးလျှော့အောင်လုပ်တယ်ဆိုတဲ့သဘောမျိုးပြောတယ်ရှင
်မနေ့ပြန်မှာရွေးကောက်ပွဲကျင်းပတော့မှာဖြစ်ပေမဲ့အသက်18နှစ်ပြည့်ပြီးသူမြန်မာနိုင်ငံသားဖြစ်ပါလေအခုချိန်ထိမဲပေးခွင့်စည်ရင်းထဲမှာမပါသေးသူအများပြားရှိနေကြောင်းသိရပါတယ်ခင်ဗျာ
ဒါကတော့ဒီကနေ့ရွေးကောက်ပွဲမတိုင်ခင်နှစ်ရက်လိုရန်ကုန်နဲ့ပဲခူးတိုင်းတွင်ကြိုတင်မဲပေးမှုတွေမှာကြုံတွေ့ခဲ့ရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်ပြောပြခဲ့တာပါရှင်။ဒါနဲ့တဆက်သေးပဲဒီချင်းပြည်နယ်တွန်းဆန်မြို့နယ်မှာလည်းကြိုတင်မဲပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မတမာမှုတချို့ရှိခဲ့တဲ့အကြောင်းကိုဒေသခံတအူးကမကြသေးခင်နိုင်ပိုင်းအတွင်းကပဲဖုန်းခေါ်ပြီးတော့ပြောပြတာကိုလည်းနားထောင်ကြည့်အောင်ပါရှင်
။ကန်ဆောင်မဲယုံကတာဝန်ရတဲ့မဲယုံကော်မရှင်ဒီကအဲ့ဒီတို့ကြိုတင်မဲ့ပြည့်တဲ့ရှင်ဟာပါတီကိုစလေတွေကိုမတော်ပဲနဲ့ပြီးတော့လုံချုံကြီးအထူးရဲကိုလည်းမကော်ဘူးတို့ကဟိုတတ်တူများမတည်အောင်လုပ်တယ်ပြီးတော့အဲ့ဒီကြိုတင်မဲ့ပြည့်တဲ့စီရင်ကိုဘယ်သူမှကိုမမြင်စီဘူးတို့ဖတ်ထားတယ်တင်ထားတယ်ဘောနောအဲတို့ဇွာမမရှိတဲ့ချားနေရမှာတော့တဲ့လူတွေတော့လူကြီးကကိုစားပေါ်တော့အဲ့ဒီကော်မရှင်ကြီးကမဲသေးတယ်တကယ်တမ်းကျတော့အဲ့ဒီရေကောက်ဝါယူပါနေမှာကိုစားဆိုတော့မဲပြီးလို့မရဘူးဒါမျိုးတော့အဲ့ဒီကိုစားပြီးတဲ့လူတွေကိုဒီပါတီကိုစလေကြီးပြီးမှဆိုလို့တော့အဲ့ဒီမဲစင်းကိုဖွက်ထားတယ်သူများကိုမြင်စီဒီမူအဲ့ဒါခင်ဗျားတို့လည်းမဆိုင်ဘူးခင်ဗျားတို့ဒီမှာမဲပြီးပြီးပြီးရင်ပြီးပြီးဆိုတော့တော့လူလောက်လိုက်တာ
ဒါကတော့ချင်းပြည်နယ်တွန်းဆန်မြို့နယ်မှာလဲကြိုတင်မဲပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မတမာမှုတချို့ရှိတဲ့အကြောင်းဒေသခံတအူးပြောပြသွားခဲ့တာပါရှင်
။ဟုတ်ကဲ့ပါခင်ဗျာအခုကျွန်တော်နေပြည်တော်ကမက်ဆန္ဒရှင်တူကိုဆက်သွယ်မေးမြန်းမှာဖြစ်ပါတယ်။ကိုကျော်ကျော်မင်းဖြစ်ပါတယ်ကိုကျော်ကျော်မင်းကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာ။ဟုတ်ကဲ့ကိုကျော်ကျော်မင်းအခုဘယ်မက်ဆန္ဒရုံမဲရုံကိုရောက်နေပါလဲခင်ဗျာ
။အာကျွန်တော်နေပြည်တော်အမှားချပါခင်ဗျာ။
ဟုတ်ကဲ့ဟုတ်ကဲ့ဒီလိုနိုင်ငံတွေအသက်ရောင်းနေပါတယ်အခုကမဲယုံမှာလူတော်တော်များများရှိပါလားခင်ဗျာလူတွေတက်တက်ကြွကြွတန်းစီနေကြတာတွေ့ရပါလားဘလောက်လောက်များပါလဲခင်ဗျာ
ဟုတ်က
ဲ့အသံတွေတော့နောက်ကကြမ်းနေတယ်ဟုတ်ကဲ့လူတွေရဲ့တက်ကြွမှုနဲ့ပြောပါခင်ဗျာမဲဆန္ဒရှင်တွေတော်တော်တက်တက်ကြွကြွရောက်နေရလားအဲ့ဒီမှာကိုကျော်ကျော်မင်းနည်းနည်းပ
ေါင်းပြရတယ်ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာပြီးတော့နောက်ဆုံးလေးအပြင်လေးလူတွေခါတာလည်းအားလုံးတွေ့ရတယ
်ဟုတ်ကဲ့မဲဆန္ဒရှင်တွေကတော်တော်လေးတက်တက်ကြွကြွရှိနေရပါလားခင်ဗျာသူတို့မဲပြရတဲ့အတွက
်အဲဒီမှာကတော့သူကတော့အကုန်လုံးကကိုယ့်ဟာဒီမှာရှိရတဲ့ကိုယ့်ဟာခန္ဓာကိုမဲနေချင်းရှိတဲ့တွေကြောင့်မဟုတ်လို့ဘာမှတော့အသေးကြီးလို့မရှိပါဘူးခင်ဗျာ
အဲတင်တော်ကဝန်ထမ်းတွေများသောအားဖြင့်များတဲ့နေရာဆိုတော့သူတို့တာဝန်တရအနေနဲ့ဒီနိုင်ငံတာဝန်ပြည်သူလူထုတာဝန်အနေနဲ့ပေးကြတာလားဝန်ထမ်းတာဝန်အနေနဲ့ပေးကြတာလားဘယ်လိုသုံးသပ်လို့ပါလဲခင်ဗျာ
အဲအခုကျွန်တော်တို့ဟိုအတိုင်းဝိုင်းနေတော့ကျွန်တော်တို့ဒီကကတော့ညအရာဆိုလို့ရှိရင်တော့ကျွန်တော်တို့ကကိုဟိုဒီဝန်ထမ်းတယောက်ဆိုတာဖြင့်ကျွန်တော်တို့ဘာလို့ကျွန်တော်တို့ဟိုပြည်ပြည်ပြောင်းနေတဲ့ပုံစံကဒီကြတဲ့အာဟုပြရတယ်ပြီးတော့သူတို့ရဲ့စိတ်ထဲမှာရှိရဟာကိုဒီကိုယ်စံမှာပြလာပြီးတော့ထုတ်ပေါ်တဲ့ပုံစံမျိုးနဲ့အဲ့လိုမျိုး
ဟုတ်ကဲ့အဲ့ဒီမဲဆန္ဒမဲယုံကသူရဥရှင်မန်းလာပြီးမဲမဲယုံလို့သိရပါတယ်သူကလာပြီလားခင်ဗျာ
အဲအဲ့ဒါတော့ကျွန်တော်တို့တော့တော်တော်စံမတွေ့သေးဘူးခင်ဗျာကျွန်တော်တို့ကလည်းအခုကဟိုဟာဖြစ်မဲဝေးရတော့ကြာမှဆိုတော့တန်းစီနေတဲ့မှာတော့အခုတော့မတွေ့သေးပါဘူးခင်ဗျာ
ဟုတ်ကဲ့ဆိုတန်းစီရဲ့လူအဲ့ဒီမဲယုံတဲ့ကတယောက်တယောက်စီမဲပေးဖို့ဘယ်လောက်ကြာပါသလဲသူတို့သတ်မှတ်ထားတာလူအရေးအတွက်နဲ့ဒီနေ့အတွက်ချိန်မီပေးလို့ပြီးဆုံးနိုင်မလို့ထင်ပါလားခင်ဗျာသိမ်းများတချို့မဲယုံတွေကသိမ်းများနေလို့ညှင်းနေကြတာကြားလို့ပါအ
ဲကျွန်တော်တို့ဒီမှာတော့ဦးတန်းစီနေရတော့ကျွန်တော်တို့ဒီမှာတော့နိုင်ဝက်တော့ရှိတော့ပဲခင်ဗျာအမလောကြအတိုင်းနဲ့တော့ရှင်နေတယ်ဆိုတော့နောက်ဆိုစနာတော့ဆောင်းအောင်မထင်တာပဲခင်ဗျာဒီကြားတော့မသိပါဘူ
းဟုတ်ကဲ့အခုကိုတော်တော်မင်းစီမှာတော်တော်များနေသေးတာလူတွေကအ
ဲကျွန်တော်ကျွန်တော်၃လရတော့ရှိအောင်မထင်နဲ့ခင်ဗျာ
ဟုတ်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့လပြောပြောရှင်းရှင်းမပေးနိုင်ပါသေးကိုကျော်ကျော်မင်းတို့ပြီးကျင်တဲ့ message မဲအမှတ်လည်းပဲအမွေရပါစေစတောင်းပါရခင်ဗျာ
ဟုတ်ကဲ့ရှင်ဟ
ုတ်ပါခင်ဗျာပြီးတဲ့ဆင်းရှင်းပြီးပါသေးခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ရှင်အခုမန္တလေးဘက်ကအခြေအနေကိုကြည့်ပါဦးမရှင်ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတယ်ဒီဥက္ကမောင်ထွန်းကြားရပါလားရှင်မန္တလေးဘက်ကအခြေအနေ
ဟုတ်ကဲ့ကြားပါတယ်ဟုတ်က
ဲ့ဟုတ်ကဲ့မန္တလေးဘက်မှာရောမဲပေးတာအခြေအနေဘယ်လိုရှိပါလဲရှင်
အဲနော်နော်ဒီတော့မန်းဆေးရဲ့လူတွေအားလုံးအရန်တက်ကြွနေကြတယ်ကျွန်တော်တို့မနက်၄နာရီလောက်ကနေစပြီးတော့တန်းစီတဲ့မဲယုံတွေရှိတယ်တော်တော်များများမဲယုံတွေမှာအားတော့ညိုတဲ့ဆိုတော့ညိုတဲ့ပိုင်းကဟာတွေကတော့၄နာရီနဲ့၅နာရီကြာမှတန်းစီကြတယ်တချို့ရက်ွက်တွေတော့၆နာရီမထိုးခင်ပေါ့နော်အဲ့မှာလူတော်တော်များများတန်းစီနေကြတယ်ပုံမှန်ကတော့150 200ဝန်းကျင်လောက်ရှိတယ်မဲယုံတွေတော့
ဟုတ်ကဲ့ရှင်အခုရောလူတော်တော်များများရှိနေပြီပေါ့နော်တရာကျော်ရာကျော်ကနန်းထီကိုရှိနေပြီပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့ဦးကမောင်ထွန်းစောင့်နေတာဘယ်လောက်ကြာပြီလဲရှင
်အဲကျွန်တော်တို့ကတော့6နိုင်တော့တကရောက်တာဗျ6နိုင်55ဟိုမတင်းတော့ပေါ့နော်9နိုင်55လောက်တကတန်းစီတဲ့လူတွေရှိပါတယ်အဲ့မှာဟိုဟာဟိုဒီနိုင်ဝက်ကျော်ကျော်တရာကျော်အကုန်ကြာနေကြပါပြီ
ဟုတ်ကဲ့ဆိုတော့ဒီလူတွေကရောဒီနေ့မဲယုံပိတ်တဲ့အထိအကုန်လုံးအကုံပေါ့လေလူရဲ့အကုံပေါ့သူတို့မဲလာပေးမဲ့လူအကုံကုံနိုင်လားရှင
်သုံးနိုင်ပါလေဗျဒါကနည်းနည်းအခုမနက်ပိုင်းဟိုပေါ့နော်သွားစီရလာစီရရှိတဲ့လူတွေဆိုအလုပ်ရှိတဲ့လူတွေဆိုအဲ့လိုမျိုးဆိုရင်နောက်ပြောင်းဝရီးရနည်းနည်းတက်ကြွားကြတဲ့အနေနဲ့သူတို့လာကြတာပါနည်းနည်းနေမြင့်သွားတယ်တော့ဒီပုံမှန်တိုင်းလေးဖြစ်သွားလိမ့်မယ်ဒါပေမဲ့မန္တလေးဧရိယာမှာကတော့ကျွန်တော်တို့မန္တလေးတိုင်းမှာပေါ့နော်ဒီလူ2500ဝန်းကျင်ရှိတဲ့မဲယုံကအားလုံး50နဲ့52ယုံရှိပါတယ်
ဟုတ်ကဲ့ရှင်ဆိုတော့ဥက္ကမောင်ထွန်းကဒါရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့သူဆိုတော့အချိန်နေရောမဲယုံမှာလူတွေလွတ်လွတ်လပ်လပ်မဲပေးကွင်းရလားကြည်ကြည်နက်နက်ရှိရလားဟိုတချို့ကြတော့လေဟိုကြားနေတာတွေကရှိရလေဟိုမဲကပ်ပြားမှာဟိုပေးရမဲကပ်ပြားမှာဟိုမှာဟိုကိုစလဲမပါတာတို့နာမည်ကိုစလဲလောင်းနာမည်ဟိုလိုဂိုမှားနေတာတို့ဘာလို့အဲ့လိုမျိုးလေးတွေကြားနေရတာတွေရှိတော့အခုရောဘယ်လိုမြင်ရလဲရှင်
အခုလောလောဆယ်တက်လောထီတော့ကျွန်တော်ရှိလဲဆိုဒီမှာတက်တော်မလားလေကျွန်တော်တို့ဖွဲ့တရားပေါ့နော်ဟောခုနကမန္တလေးမှာပတ်ကုန်းကျော်ဝယ်ဆိုတဲ့နေရုံတရုံရှိတယ်အဲ့ဒီယုံကတော့6နာရီထိုးမှမဖွင့်တာပေါ့နော်တက်တိမှမဖွင့်မနဲ့နည်းနည်းလေး9မိနစ်10မိနစ်တော့ဟွာပြီးတော့မှဖွင့်လိုက်တယ်အဲ့မှာနည်းနည်းလေးဟိုသူတို့ဟိုစောင့်နေကြတယ်ဟိုနည်းနည်းလေးပောက်ကွဲကြတာပေါ့နော်ဘာလို့6နာရီမဖွင့်တာဟွာအဲ့လိုမျိုးလေးတော့ရှိတယ်ဒါပေမဲ့တစ်သိန်းပြည့်တယ်တော့ပါတယ်အားလုံးသူတို့တစ်သိန်းဟွာလုပ်ကြည့်တယ
်ဟုတ်ကဲ့ရှင်လုံးုံရေးကြတော့အချိန်နေဘလို့မြင်ရလဲရှင်မဲယုံတဝိုက်မှာလုံးုံရေးအချိန်နေ
တော့တော့ဆယ်တော့မဲယုံတယုံကိုသူတို့ special ဟိုဟာရေးပေါ့နော် special police ဆိုတဲ့ဟာကတရားနဲ့မိစက်နဲ့တွဲထားတယ်အဲနောက်ပြီးတော့မလန်းမကန်းနေမှာလဲဟိုနေမီကန်ရဲတွေပေါ့နော်မလန်းမကန်းမှာနေမီကန်ရဲတွေဟင်အားရှိတယ်မဲယုံဒီမှာတော့တယောက်ပဲဒီ special police ကတယောက်ပဲရှိတယ်ဒီတက်နဲ့တွဲထားတာပေါ့နော်အဲ့လိုမျိုးတော့ရှိတယ်အဲမဲယုံနိုင်ကိုတယောက်ပဲတွေ့လာတယ
်ဗျဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလို့ဖြည့်ချပေးတာဥက္ကမောင်ထွန်းကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗ
ျ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
တော်ရရှင်တို့ခုနားဆင်ကြကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ10ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါရရှင်အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ40ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးမဲ့စီစဉ်တွေထဲမှာတော့ဒီမြန်မာနိုင်ငံတော်မှာမဲယုံတွေစတင်ဖွင့်လှစ်ပြီးတော့အခုဆိုရင်မဲပေးမှုတွေစတင်နေပါပြီဒါကြောင့်မလို့ပထမပိုင်းနိုင်ဝတ်တုံးကတော့ဒီရန်ကုန်မန္တလေးနေပြီးတော့စတဲ့မြို့ကြီးတွေရဲ့မဲယုံတွေရအခြေအနေတွေကိုကျမတို့ဆက်သွယ်မေးမြန်းခဲ့ပါတယ်အခုဒုတိယပိုင်းနိုင်ဝတ်မှာတော့ဒီအထူးသဖြင့်တိုင်းရင်းသားဒေသတွေကမဲယုံတွေရဲ့အခြေအနေမဲပေးမှုအခြေအနေတွေကိုအတက်နိုင်ဆုံးတိုက်ရိုက်ဆက်သွယ်ပြီးတော့ဆက်လက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ရှင်အခုလောလောဆယ်ဆက်သွယ
်ဟုတ်ကဲ့အခုလောလောဆယ်ဆက်သွယ်ရပါပြီမန္တနာကျွန်တော်ဒေါက်တာထူးရနဲ့ဆက်သွယ်မှုပြထားပါပြီဆရာဦးထူးရကြားပါလားခင်ဗျာဒေါက်တာတူရကြပါလား
ကြပါလေဗျ
ဟုတ်ကဲ့ကျော်စန်းသားပါကျွန်တော် VOA ကပါဟု
တ်ကဲ့ဗျ
ဟုတ်ကဲ့ဆရာတို့ဆရာတို့ဟုတ်ကဲ့မင်္ဂလာပါဆရာဘယ်မဲယုံရောက်နေပါလားခင်ဗျာ
ကျွန်တော်မရောက်သေးပါဘူးဗျ
ဟုတ်ကဲ့
ဒီမဲယုံသွားဖို့ကတော့ပြင်ထားပါလေ
ဟုတ်ကဲ့ကျွန်တော်သိချင်တာကအထူးသဖြင့်ကချင်ဒေသတို့ဆိုရင်အပြည့်ရစဲရေးရလည်းပဲမပြီးမတတ်နိုင်သေးဘူးဆိုတော့ဒီဒေသရဲ့လုံခြုံရေးနဲ့ရွေးကောက်ပွဲကာလလုံခြုံရေးနဲ့ပတ်သက်ပြီးတော့စိုးရိမ်သံတွေအများကြီးကြားပါရတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုတွေးရပါလဲခင်ဗျာ။အခုဒီရက်တွေဒီရွေးကောက်ပွဲကာလမှာ
အခုလောလောဆယ်ကတော့နည်းနည်းညင်နေတယ်နော်။အဲဒီရွေးကောက်ပွဲမချင်းပါနယ်လောင်းဒီလုံခြုံရေးအခြေအနေမဆိုးပါဘူး။အဲတလောက်ချင်းလည်းမဆိုးပါဘူ
း။အဲ့ဒါမျိုးပါမှာပေါ့။ရွေးက
ောက်ပွဲလည်းဒီအခုစတင်ချင်းပါနေပါပြီ
။ဒီ
နေ့6နာရီစပြီးချင်းပါတယ်။
ဆရာပြောတာကမြကြီးနားမျိုးပါမှာပေါ့
။ဒီဒေသတိုင်းမှာအဲဒီဟိုသူတို့အဲဒီကွန်ရှင်ကသတ်မှတ်ထားတဲ့အဲဒီဟိုဒီမဲယုံတချို့ပေါ့နော်ဒီလူကြီးကြီးမရှိလို့အပိတ်ထားတယ်ဆိုပြီးသူတို့ကြီးညာထားတဲ့မဲယုံတချို့ကတော့ဒါဆက်ပြီးပြန်ပါပါဒါပေမဲ့ဆက်ပြီးပစ်ဟိုမဲယုံတွေတော့မရှိတော့ပါဘူးအဲလူကြီးကြီးတလောက်တော့မဆိုးဘူးလို့ပြောလို့ရတယ်ဗျာဟုတ်ကဲ
့အဲ့ဒါဆရာမျိုးပေါ်ပြောတာမြကြီးနားမျိုးပေါ်လားခင်ဗျာအဲ့ကြီးလက်ကဝင်းလန်ကွန်ပျူတာနေရာကမဲယုံဖွင့်ဖြစ်တဲ့ရွေးကောက်ပွဲလုပ်မယ်ဆိုတဲ့ဒေသတွေရဲ့အခြေအနေကရောဆရာလုံလုံကြီ
းဟုတ်ကဲ့အဲ့ဒါပြောကျွန်တော်လည်းကျွန်တော်ပါတီကကိုယ်စားတရားဒီမြို့နယ်တိုင်းမှာရှိပါတယ်သူတို့လည်းကျွန်တော်စီ report တွေရောက်ပါတယ်အဲ့ကြောင့်ကျွန်တော်ကဟိုတပြည်နယ်လုံးကို launch ပေးကျွန်တော်သုံးသပ်ကြည့်ပြီးတော့မှနားထောင်ကြည့်ပြီးပြောပြတာပါဗျာဟုတ်ကဲ့မဒီနာမြို့တမြို့တည်းအကြောင်းမဟုတ်ပါဘူးနော်ဟုတ်ကဲ့ဟုတ်က
ဲ့နောက်တစ်ခုကရန်ကုန်တို့ဘာလို့မှာတော့မဲဆန္ဒရှင်တွေကို90စီနီမဲပေးခိုင်းမဲ့ပုံစံမျိုးမတွေ့ရဘူးပေါ့လေရန်ကုန်တို့မန္တလေးတို့ကမတွေ့ရဘူးဒါပေမဲ့အဲ့ဒီတိုင်းရင်းသားတွေဒါတွေမှာတွေ့ရနိုင်တယ်ဆိုရင်စိုးရင်စီလည်းရှိပါတယ်အခုဆရာတွေဘယ်လိုတွေ့ရပါလဲခင်ဗျာ
ဟုတ်ကဲ့အခုဒီမှာတော့ကျွန်တော်အခုကြားနေရတဲ့အတန်းဆိုလို့ရှိရင်တော့ဒီဒီသူတို့ဒီမဲပေးစီမှာပါတဲ့လူတွေတော့တုံကင်ထုတ်ပေးကြတုံကင်ထုတ်ပေးတော့မှသူတို့အဲ့ဒီအခုကဒီမဲပေးဖို့စတိဖြစ်နေကြပါပြီတချို့ဆိုလို့ရှိရင်သူဒီမဲတွေပေးကြပါတယ်ခီးတော်ဖို့လူတွေအဲလူတွေတော့ပဲဒီစာမရေးမကောင်းတဲ့လူတွေအဲ့တော့ဒီနေ့အခုဆိုလို့ရှိရင်မဲယုံကိုသွားနေကြပါပြီအဲ့တော့ဒီတုံကင်ရရထားတဲ့လူတွေတော့ပြဿနာမရှိဘူးလို့ကြားသိရပါတယ်
အဲ့ဒီသူဒီမဲ
ကိုရှိတာကဟု
တ်ကဲ့တော့ပ
ါအဲ့ဒီမှာဒီတမထားတဲ့အချိန်နဲ့ဒီအဲဒီလင်းမိနစ်6နာရီညနေ6နာရီဆိုအဲ့ဒီမဲလာပေးမဲ့လူတွေကများတဲ့ခါကျတော့အဲ့ဒါအချိန်လုံးတော့ပါမလားဆိုတော့လူတွေကစိုးရိမ်တာတစ်ခုရှိတာပေါ့ဟုတ်ကဲ
့ဟုတ်ကဲ့နောက်တစ်ခုကအဲ့ကျူတင်မဲ့ပြီးတဲ့နေရာမှာလည်းပဲမသမားမှုတွေအများကြီးညှိတွက်တဲ့နေကြားရတယ်အခုအဲ့လူတွေမဟုတ်ပဲနဲ့အဲ့တာဝန်ကျနေတဲ့လူတွေကသူတို့ဟာသူတို့ပြင်းစိုးပြေးပလိုက်ကြတယ်ကျူတင်မဲ့တချို့မလာနိုင်တဲ့လူတွေကြားမှာမကောင်းလူတွေလူတွေကိစ္စဆိုပြီးတော့ကြားပါတယ်အဲ့ဒါမျိုးကဆရာတို့ပါကြားပါလဲ
အခုဒီမှာလည်းဒါစောင့်ကြည့်တဲ့လူတွေရှိပါတယ်ကျွန်တော်ပါတဲ့ရလဲဒီမဲယုံတိုင်းမှာဒီတော်ဝင်ပေးထားတာရှိတယ်ဒါကျွန်တော်ဒါအဲဒီအဖြစ်ထွက်လာမှာပါကျွန်တော်လည်းအခုလေ့လာနေတော့ရှိပါတယ်အဲ့ဒါဒီနေ့အဲနေ့လေလောက်ဆိုလို့ရှိရင်တော့ဒီမဲပေးတဲ့အဲဒီအဲပြဿနာပေါ့နော်ဒါတော်တော်လေးဟိုပါပေါ့နော်ဒါရှင်းလာမှာပါအဲဒီဒီနေ့လာရမယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့တော့အခုအချိန်ခါမှာတော့အဲဒီကြားရတဲ့အတက်ဆိုလို့ရှိရင်တော့ တက်နာရှိမှတော့မပေါ်သေးပါဘူးဟုတ်ကဲ့
ဟုတ်ကဲ့ရှိလာခဲ့ရင်တော့ဒီဆောင်ရွက်ပေးလိမ့်မယ်ဖြည့်ရှင်းပေးလိမ့်မယ်လို့မျှော်လင့်ပါလားကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းပါလား
ဟုတ်ကဲ့ဗျာအဲ့ဒါတော့သူတို့ဒီကွန်ရှင်ကလည်းသူတို့ဒီအဲစီးပွားရေးကန်ထုတ်ထားတာရှိတယ်တကယ်လို့ပေါ့ဒါဒီမဖြစ်နိုင်စရာဒီမမမကန်လောက်တာတွေတွေ့ရင်တော့ဒီကွန်ရှင်ကတင်ပြလို့ရတယ်ဆိုပြီးတော့ပုံစံတွေပါလေလဲချထားပေးတာရှိပါတယ်ဒါကြောင့်ကျွန်တော်လည်းဒီမေယွန်ဆော့ကိုလည်းဒီဒါတွေအားလုံးပုံစံတွေလည်းဝေထားပေးပြီးတော့မှဒါသူတို့လည်းညွှန်ကြားထားပါလေဟုတ်ကဲ
့ဟုတ်ကဲ့ဆရာကျေးဇူးတင်ပါတယ် good luck ဆရာ
ဟုတ်ကဲ့ဆရာကျေးဇူးပါဟု
တ်ကဲ့ဆရာ
ဟုတ်ကဲ့ရှင်ဆောဆောကတော်ရရှင်တွေကြားခဲ့ရတဲ့အတိုင်းပါပဲအခုကျင်းပနေပြီဖြစ်တဲ့ဒီရွေးကောက်ပွဲမှာမဲပေးရမယ့်အခြေအနေတွေတခါရွေးကောက်ပွဲပြီးနောက်ဆက်တွဲရလဒ်တွေနဲ့ပတ်သက်ပြီးတော့လူလူနဲ့နိုင်ငံရေးအတိုင်းဝိုင်းနေကြမှာမကျေနပ်ချက်တွေပေါ်ပေါက်လာမှာကိုစိုးရိမ်မှုတွေရှိနေပါတယ်ဒီလိုအခြေအနေမျိုးမှာပဋိပက္ခတွေဖြစ်မလာစေဖို့အတွက်ဘာတွေကိုပြင်ဆင်ထားဖို့လိုမလဲဘာတွေဘလို့တွေလှုပ်ဆောင်ထားတင်တယ်လဲဆိုတာတွေကို VOA သတင်းတော့မတ်မြင့်မြင့်ခိုင်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
ကိုယ်စားလှယ်လုံး6000ကျော်ပါဝင်ပြီးအပြင်းထန်ပြိုင်ဆိုင်ကြမယ်နိုဝင်ဘာ10ရက်နေ့2015အထွေထွေရွေးကောက်ပွဲကာလနောက်ပိုင်းမှာရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့အငင်းပွားမှုတွေနဲ့စူပူမှုတွေဖြစ်ကောင်းဖြစ်လာနိုင်တယ်လို့ရွေးကောက်ပွဲလေလာဆောင်ကြည့်သူတချို့ကရှုမြင်နေကြပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်ခဲ့တဲ့အတည်ပြုမဲစင်မှာမာယွမှုတွေပုံစံသုံးကကြီးနဲ့လျှောက်ထားရတဲ့မဲစင်မှာမပါတာတွေရှိနေစေဖြစ်တော်မူနိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲနေ့မှာမဲပေးခွင့်မရသူတွေအနေနဲ့စုယုံမှုတွေဖြစ်လာနိုင်ခြေရှိတယ်လို့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲလေလာဆောင်ကြည့်မဲ့အမျိုးသားလူငယ်ကွန်ကရက်ကကိုမျိုးစော်ကတုံ့တက်ပါတယ
်ဒီမဲဆန္ဒရှင်တယောက်ကမိမိရဲ့အမိစင်းပါမှမဲထည့်လို့ရမှာဟုတ်အဲ့ဒီမှာသူ့အမိစင်းမပါတဲ့သူတွေမဲရုံရှိမှစုယုံကြမယ်တောင်းဆိုကြရင်တော့အဲ့ဒါပြည်သူ့ရွေးကောက်ပွဲကော်မရှင်နေနဲ့တော့ဘယ်လိုကင်ပွဲဖြစ်ရှင်းမလဲဆိုတာတော့စောင့်ကြည့်ရမယ်နေထားရှိပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့လှုပ်ထုံးလုပ်နည်းနဲ့ညွှန်ကြားချက်တွေကိုရက်ကြီးကော်မရှင်တွေအနေနဲ့နားမလည်တာတွေရှိတာကြောင့်ရွေးကောက်ပွဲကျင်းပတဲ့နေ့မှာအစီအစဉ်မကျတာမျိုးတွေဖြစ်လာနိုင်တယ်လို့လည်းရွေးကောက်ပွဲစိတ်ပါဝင်စားသူတွေကစိုးရိမ်နေကြပါတယ်။ရွေးကောက်ပွဲနေ့မှာစုပူမှုတွေမဖြစ်ဖို့မဲယုံလုံးကြုံရေးအတွက်အထူးရဲတပ်ဖွဲ့ဝင်4000ကျော်ကိုတာဝန်ပေးထားပေမဲ့လည်းရွေးကောက်ပွဲတည်တည်ငြိမ်ငြိမ်ကျင်းပနိုင်ဖို့ကရွေးကောက်ပွဲကော်မရှင်ရဲ့ပွင့်လင်းမြင်သာမှုပေါ်မှာမူတည်တယ်လို့တာကီတာမြို့နယ်မှာနေထိုင်တဲ့ကိုမင်းသူစင်ကပြောပါတယ်။
ကော်မရှင်ကအခုတော့ဒီအဲ့ရနဲ့ပတ်သက်လို့ရှိရင်သူကလုံခြုံရေးကိုအထူးသဖြင့်ဆောင်ဟိုလှုပ်ချင်လဲဆိုတဲ့အနေအထားမှာဒီအင်အားပြလုံခြုံရေးပေါ့ဗျာအဲ့လိုမျိုးသူတို့ကဟိုစီစဉ်ထားတဲ့ပုံစံမျိုးတွေ့ရတယ်ပေါ့နော်တကယ်တမ်းကျတော့အင်အားပြလုံခြုံရေးတက်ဆိုင်သူတို့ရဲ့ဒီကော်မရှင်ရဲ့လှုပ်ဆောင်ချက်ကပွင့်လင်းမြင်သာမှုကပို့ပြီးတော့ထိန်းသိမ်းနိုင်မလို့ကျွန်တော်ယူဆပါတယ
်ရွေးကောက်ပွဲကာလနောက်ပိုင်းမှာတော့ရွေးကောက်ပွဲရလဒ်ပေါ်လက်မခံနိုင်တဲ့အခြေအနေတွေဖြစ်လာရင်ပါတီချင်းချင်းကြားမှာရောလူလူကြားမှာပါအချင်းများတာတွေအကျန်းဖက်တုံ့ပြန်ဖြေရှင်းတာတွေဖြစ်လာနိုင်တယ်လို့မဆင်မအူးကသူ့မြင်ကိုပြောပြပါတယ်။ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေကိုဖြေရှင်းဖို့ခုံရုံးနေကော်မတီတွေဖွဲ့စည်းထားပေမဲ့အဓိကတာဝန်ယူရမှာကရွေးကောက်ပွဲကော်မရှင်ဖြစ်ပြီးလွတ်လပ်ပြီးတရားမျှတတဲ့ဖြေရှင်းမှုမျိုးဖြစ်ဖို့လိုတယ်လို့သူကပြောပါတယ်
။ရွေးကောက်ပွဲပြီးသွားပြီဆိုလို့ရှိရင်တော့ result ကထွက်လာမယ်ပေါ့လေ။ result ထွက်လာမယ်။ပြီးတဲ့အခါကျတော့အဲ့ဒီ result ပေါ်မှာအငင်းပွားမှုတွေဖြစ်ကြမယ်ပေါ့။ဆိုတော့အဲ့ဒီ result ပေါ်မှာသူတို့ရှင်ပြန်ကြမဲ့ကိုယ်စလဲလောင်းတူးချင်းရဲ့လက်ခံနိုင်မှုရယ်နောက်ပြီးတော့အဖွဲ့ဆိုတာဒီပါတီပေါ့နော်ပါတီတစ်ခုချင်းစီရဲ့ခံနိုင်မှုရယ်လက်ခံနိုင်မှုရယ်နောက်ပြီးတော့ဒီအရွေးချယ်ခံရမဲ့ကိုယ်စားလှယ်လောင်းတွေရဲ့ဒီဖြစ်စဉ်ဒီရက်လက်ပေါ်မှာလက်ခံနိုင်မှုရယ်ပေါ်မူတည်ပြီးတော့မှဒါကပြဿနာတော့ရှိသွားလိမ့်မယ်ပေါ့နော်တချို့ကျတော့ဒီရက်လက်ပေါ်မှာလက်မခံနိုင်တဲ့အတွက်ဒီအပြုတ်သဘောမဆောင်ဘဲနဲ့အကြမ်းဖက်တုံ့ပြန်တာမျိုးပေါ့နော်ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုကိုဖြေရှင်းဖို့အတွက်ကော်မတီတွေခုံရုံးတွေသူတို့ဖွဲ့ထားတယ်ပေါ့သက်ဆိုင်ရာတွေတားတယ်မှာဆိုတော့အဲ့လိုဖြေရှင်းတဲ့အခါမှာဆိုလို့ရှင်လည်းသူတို့အနေနဲ့လွတ်လွတ်လပ်လပ်ဖြေရှင်းဖို့တော့လိုလိမ့်မယ်အခုကသူတို့ကလွတ်လွတ်လပ်လပ်ဖြေရှင်းဖို့တူတရားဒါမှမဟုတ်ဌာနတစ်ခုခုဒါမှမဟုတ်တစ်ဖွဲ့ဖွဲ့ရဲ့အကျိုးစီးပွားအတွက်ဖန်ဒီအပေါ်မှာစီရင်ချက်ချနေတယ်ဆိုလို့ရှင်တော့ဒါကျွန်တော်တို့အနေနဲ့ကတော့ဒါ positive မဟုတ်ဘူးပေါ့နော်ဒီဖြစ်စဉ်ကြီးက
ပြည်သူအများစုကတော့နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲကိုတိတ်ခါရှိတဲ့ရွေးကောက်ပွဲဖြစ်စဉ်တစ်ခုဖြစ်ဖို့မျှော်လင့်ထားကြသလိုရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေဖြစ်လာရင်လည်းရွေးကောက်ပွဲကော်မရှင်အနေနဲ့လွတ်လပ်တန့်ရှင်းတဲ့ဖြည့်ရှင်းမှုလုပ်နိုင်ဖို့မျှော်လင့်နေကြပါတယ်ရှင်
။ဒါကတော့မမျက်မြင့်ခိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေတင်းငွေနေနေမနက်ခင်းစီစဉ်တွေကိုဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုရှမ်းပြည်နယ်ဘက်ကမဲယုံတွေရဲ့အခြေအနေကိုဆက်သွယ်မေးမြန်းအောင်မယ်ရှင်။ SNDP ပါတီကဦးရဲထွန်းရှိပါလားရှင်။ဦးရထွန်းကြားပါလားရှင်ဟုတ်ကဲ့ရှင်ဦးရထွန်းဒီမဲယုံအဲ့ဒီဘက်မှာမဲယုံနေရဲ့အခြေအနေဘယ်လိုရှိလဲရှင်ဘယ်လိုမြင်ရလဲရှင
်အခုမနေ့တော့ကျွန်တော်မြို့မှာရှိတဲ့နေတဲ့ရက်ွက်ပေါ့နော်ပရင်တောင်ရက်ွက်ကမဲယုံကိုလာရှိပါတယ် ไอ้มาอะกูซอยကျွန်တော်တို့6နာရီခွင့်တဲ့အချိန်မှာအခုမဲ့ပြည့်မဲ့လူတွေကတန်းစီနေကြတာတော်တော်များပါတယ်အဲတော်တော်ရှည်ရပေါ့လေ
ဟုတ်ကဲ့ဘလောင်များဘလောင်
2000တစ်ခေတုန်းက2000တစ်ခေတုန်းကတဲ့ပို့ပြီးတော့ဒီစိတ်ပါဝင်စားမှုကိုပေါ်ပြတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ရှင်ဘလောင်လောက်အခုအချိန်ထိပေါ့လေမဲယုံဖွင့်တဲ့အချိန်ကနေစပြီးအခုအချိန်ထိဘလောင်လောက်များလဲရှင
်အားလုံးကောင်းတော့ဒီတန်းစီနေတဲ့လူတွေက200လောက်တော့ရှိပါလိမ့်မယ်ကျွန်တော်တို့ဒီမဲပေးရမဲ့ပုံကောသူတွေကတော့2900ကျော်ရှိပါတယ
်ဟုတ်ကဲ့ရှင်ဆိုတော့တယောက်တယောက်မဲယုံတွေကိုဝင်ဖို့อ่ะ
မဲပေးရမဲ့နေရာကို200 300လောက်ခွဲထားပါတယ်ဗ
ျဟုတ်ကဲ့ရှင်ဆိုတော့တယောက်တယောက်မဲယုံတွေကိုဝင်ဖို့อ่ะဘယ်လောက်ကြာလဲဟိုတနေကုန်ဆိုရင်ဒါမဲယုံပိတ်တဲ့အချိန်ထိဒီလူတွေကကုန်နိုင်လားမဲပေးတဲ့အခါမှာ
အော်ကုန်နိုင်ပါတယ်ဗျသူတို့ဟိုတယောက်ချင်းတယောက်ချင်းပေးရမယ်ဆိုရင်တော့မကုန်နိုင်ဘူးပေါ့လေဒီ2900ကအဲတို့ကဒီတပြိုင်တည်းထဲကိုအသုံးရောင်းလောက်ပေးနိုင်အောင်စီစဉ်ထားတဲ့အခါကျတော့အဲကုန်နိုင်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ရှင်လူတွေကရောသူတို့ဟိုသူတို့ပေးခြင်းတဲ့ပါတီသူတို့ပေးခြင်းတဲ့ကိုယ်စားလှယ်ကိုလွတ်လွတ်လပ်လပ်မဲပေးခွင့်ရကြရဲ့လားဒါမှမဟုတ်တခုခုပေါ့လေဟိုကိုချင်းကြောင်မှုတော့ဘာလို့ကြောင်မလို့မပေးကိုပေးခြင်းနဲ့ကိုစလဲမပေးခဲ့ရတာမျိုးတွေဘာတွေရောရှိလားတွေ့ရလားဘယ်လိုမြင်ရလဲ
ကျွန်တော်တို့အခုမြို့ပေါ်မှာတော့အခုတွေ့ရတဲ့လောက်တော့လွတ်လပ်ပါတယ်ဘာမှဖိအားမရှိပါဘူးချင်းကြောက်တာလည်းမရှိဘူးလို့ကျွန်တော်တို့တွေ့ရမြင်ရပါတယ
်ဟုတ်ကဲ့ရှင်မဲယုံတဝိုက်မှာရောလုံုံရေးအခြေအနေဘယ်လိုမြင်ရလဲရှင
်မဲယုံတဝိုက်မှာလည်းလုံုံရေးတွေပြည့်ပြည့်စုံစုံချထားပါတယ်ကြာဒီမိသက်ရဲဘော်တွေလည်းရှိတယ်နောက်ဟိုမဲယုံဒီအဆောင်ဝန်သားတွေလည်းရှိပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင်ကျေးဇူးအများကြီးတင်ပါတယ်နော်ဦးရထွန်
းဟုတ်ကဲ့ဗျာဟုတ်ကဲ
့ဟုတ်ကဲ့တော်တော်ရှင်များခင်ဗျာအခုကျွန်တော်ရခိုင်ပြည်နယ်ဘက်ကဒေါ်ထုမေကိုဆက်သွယ်မင်းမြတ်မှာဖြစ်ပါတယ်ဒေါ်ထုမေကြားပါလားခင်ဗျာ
ဟုတ်ကဲ့ရှင်ကြောက်တွေဒီအမတ်တစ်အမတ်နဲ့စပွားတော်အောင်စုမှာတော့ကျွန်မထွက်လာတဲ့ရွာဆိုလို့ရှင်အစင်းစင်းဖြစ်နေပါပြီရှင
်ဘယ်မှာရောက်နေပါလဲဘယ်မဆန်
းအခုကတလို့ရှင်ကျွန်မဒီရန်မြဲမြို့နယ်စပွားတော်ရွာအောင်စုကြောက်တွေရွာအမတ်ကြောက်တွေရွာမှာနေပြီးတော့အမတ်တစ်အမတ်နဲ့မင်းဆန္ဒဂျုံမှာလုံချုံရေးရောစောင့်ကြည့်ဖို့ကိုစလေတွေရောနေပြီးတော့ဒီမေယုံဆောင်ကိုစလေတွေရောရောက်နေကြပါပြီရှင
်ဟုတ်ကဲ့သူတော်မဲဆန္ဒရှင်ကစတင်ပြီးမဲပေးကြပြီလားမဲယုံထဲဝင်ပြီးတော့ပြန်ထွက်လာတဲ့လူတွေတွေ့ပြီပါခင်ဗျာ
ဟုတ်ကဲ့ရှင်ဒီမနေ့စောစောမှာတော့မဲသွားပေးပြီးတော့လူတွေရှိနေကြပါပြီရှင
်ဆိုတော့လူသိတချို့ညှိတွားတန်ကြနေတာလူတွေကသိများတယ်သတ်မှတ်ထားတဲ့မဲပေးခြင်းကနည်းတယ်အဲ့ဒါအကုန်ပြီးပါမလားဆိုတော့စိုးရင်တန်တွေကြားပါတယ်အဲ့ဒါမျိုးကတွေ့ရပါလားဒေါ်ထုမေတို့စီမှာ
ဟုတ်ကဲ့ရှင်အားကြလို့ရှင်ဒီအခုမင်းမပေးခင်ကတည်းကကျမတို့ကြိုတင်ပြီးတော့ယူကြည့်ရအောင်ပါဆိုလို့ရှင်အမျိုးနယ်ယူကြည့်ရအောင်ပါဆိုလို့ရှင်မဲယုံမာနှယုံရှိတယ်သူကထောင်ကျော်ရှိတယ်အဲဆိုတော့သူတို့တွေဟုတ်ကဲ့ရှင်သူတို့တွေနေပြီးတော့ဒီအစိုးရယူပြီးတော့ကျမတို့ကော်မရှင်ကိုတင်တဲ့ခါမှာကော်မရှင်ကနေပြီးတော့ဒါတတ်မှတ်ပြီးသားနောက်ထပ်မင်းယုံအသေးစောက်ဖို့မဖြစ်နိုင်တော့ဘူးဆိုပြီးတော့အမျိုးနယ်ကဒီလိုပဲပြန်ကြပါတယ်ရှင်ကျမတို့အစိုးရင်တာခုနကလိုမျိုးပဲဒါကြောင့်မလို့ကျမတို့အဲ့မင်းဆန္ဒရှင်တွေကို၄နိုင်မထိုးခင်ထိမင်းယုံကိုရောက်လာပေးဖို့နဲ့တကယ်လို့ဒါ၄နိုင်ပြည့်သွားတာနဲ့မင်းဆန္ဒရှင်ရှိသေးတယ်ဆိုလို့ရှိရင်သူတို့အစင်းကောက်ပြီးတော့မဲထဲပိုင်ခွင့်ရှိပါတယ်ဆိုတော့မင်းဆန္ဒရှင်ကိုကျမတို့ကပြောထားပါတယ်ရှင
်ဟုတ်ကဲ့နောက်တစ်ခုဒါလူတွေညှိတွားတန်ကြတာကကြိုတင်မဲပေးတဲ့နေရာမှာကိုယ်တိုင်မပေးနိုင်တဲ့လူတွေအစားအဲ့ဒီကော်မရှင်ကလူတွေကတာဝန်ရှိတဲ့လူတွေကသူတို့ပြည်ရင်တဲ့ပါတီကိုပေးပလိုက်ကြတယ်သဆိုင်တဲ့ကူဇလရီလည်းမတွေ့ရဘူးဆိုပြီးတော့ပြောကြပါတယ်အဲ့ဒါမျိုးကကြုံရပါသေးတာလေးပဲပါဟ
ုတ်တယ်ရှင်ကျူတင်မင်းနဲ့ပတ်သက်ပြီးတော့ကျမနေတယ်ကျမတို့ဒီစကားတော်ကြီးရအောင်စုစကားတော်ကြီးရမှာကိုယ်တိုင်ပြဿနာတွေနည်းနည်းဖြစ်သွားတာရှိတယ်အဲ့ဒါဘာလဲဆိုလို့ရှင်ကော်မရှင်စကားတော်ကြီးရအောင်စုကော်မရှင်အတွင်းရင်းမှုအမျိုးသမီးငယ်ကနေပြီးတော့ဒီ6ရက်9ရက်နေ့မှာတက်ကြီးတွေဟိုတွေကောက်ရမယ်အစား29ရက်ကနေ့အစားပြီးတော့သူတို့တွေကောက်တယ်ကောက်တဲ့အခါမှာလည်းဒီလလစာမေးပေးပိုင်ခွင့်မရှိခဲ့ကြဘူးအဲ့တော့ကျမတို့မြို့နယ်ကော်မရှင်ကိုတိုင်ကြားပါတယ်ပြီးလို့ရှိရင်သူမှားသွားပါတယ်အကြောင်းကျမတို့ရှိမှသူကိုယ်တိုင်ဝန်ခံပါတယ်ဒါပေမဲ့အဲ့မေးယုံကိုစမေးယုံမှုရောနောက်တစ်ခုကကော်မရှင်ဥက္ကဋ္ဌကိုရောကျမတို့စကားလုံးကြည့်ရမှာဘာမှတုံ့ပြန်ခြင်းမရှိဘဲနဲ့မြို့နယ်ကဒီတိုင်းပဲထားထားတယ်ကျမတို့ခရိုင်ကိုအကြောင်းကြားပေးမိပြောတယ်ပြည်နယ်ကိုအကြောင်းကြားပေးမိပြောတယ်ဒါပေမဲ့အခု သူတို့တွေကိုလဲပဲရတယ်မရှိဘူးသူတို့ကိုလည်းငါကျမတို့မှားသွားပါလေလို့ပြောတယ်အဲ့ဒါကပေါ်မရှင်အပေါ်ကညွန်ကြချက်တွေကိုဒီကျေးရွာအထိလုံးဝမသိဘူးသူတို့မှစာရက်စာတမ်းနဲ့ဒီ instruction တွေကိုလက်ခံထားတဲ့စာရက်စာတမ်းလည်းဘာမှမရှိဘူးဒါကြောင့်မလို့ကျမတို့မှားသွားပါလေဆိုတော့ကျမတို့ပြောတယ်မြို့နယ်ကကျမတို့တင်တာက9ရက်ခန့်ရစပြီးတင်တယ်အဲ့မှာမြို့နေကဘာမှအခုတည်းဒီသူတို့ action ယူတာမလောက်ဘူ
းဟုတ်ကဲ့နောက်တစ်ခုက
ဆိုတော့ကျူတီမင်းမှနေပြီးတော့ဒီလှုပ်ဝက်မေးတွေမဖြစ်ခဲ့တာရှိတယ်နောက်တစ်ခုကနေပြီးတော့ဒီ6ရက်9ရက်မှာပေးရမယ်တက်ကြီးတွေကိုနေမှားပြီးတော့ကြိုပြီးတော့သူတို့14မေးမှာ4မေးပါသွားတယ်အဲ့လိုဟာတွေရှိတယ်နောက်တစ်ခုကကျူတီမင်းတွေကိုပြည်သူလူထုကနေပြီးတော့မယုံကြည်ရဘူးဆိုတဲ့သတင်းကကျမတို့နှစ်ရက်ရှိပြီတနေ့ဆိုလို့ရှိရင်ကျမတို့ဖုန်းဆိုလို့ရှိရင်50ကနေ100ကြားထဲမှာရွာတွေရွာတွေကခေါ်ပြီးတော့သူတို့ပြောပါတယ်ကျွန်တော်တို့ဟိုကကျူတင်မေးကိုအယုံကြည်မရှိပါဘူးမနေ့ကကြောက်လို့ရှိရင်ဒီချက်ရှောင်းတိတ်နေမှာအောင်မမြင်မှာသတင်းတစ်ခုက9နာရီကျော်မှာဘာလာပြောလဲဆိုလို့ရှိရင်ဒီကျူတင်မေးကိုကော်မရှင်ကိုယ်တိုင်ကတက်ကြီးပြေကိုနေပြီးတော့တထောင်ပေးပြီးတော့ကောက်တယ်ဒီလိုဟာတွေပြောပါတယ်အဲကျမကနေပြီးတော့တက်တယ်အနေနဲ့ရှိသူ့မှာအတန်ဖိုင်တွေရှိပါတယ်ဆိုပြီးတော့ဒီမှာဒီနေ့လာလို့ရှိရင်ပြောပေးပါမယ်ဆိုပြီးတော့ရှိ
ဟုတ်ကဲ့တော့ဒီမှာကျွန်တော်နောက်ဆုံးတို့ဖြစ်စီချင်တဲ့မိကုန်တို့ကတော့အဲ့မှာ observers တွေရန်ကုန်တို့မန္တလေးတို့မှာဆိုပြည်ပ observers တွေလည်းရောက်မှာပေါ့ရခိုင်ဆိုတော့နည်းနည်းဝေးလံခေါင်းတီတော့နိုင်ငံသားအကဲခတ်သူတွေကလာကြည့်နိုင်ခွင့်ရှိပါလားသတင်းထုတ်တွေကဘယ်လောက်ထိပုံမှန်လင်းသတင်းဝင်ရှိလဲဆိုတော့မြန်မာသမျှအကျဉ်းလေးပြောပါခင်ဗျာ
အော်ဟုတ်ကဲ့ရှင်ရခိုင်ပြည်နယ်ဆိုလို့ရှိရင်များတော့ပဲဆက်သွယ်လို့ရတဲ့ဒီနိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့တွေကသူတို့လေရင်ရှိတဲ့နေရာတွေသူတို့ဖြင့်ကျမတို့ဆက်သွယ်လာတဲ့လူတွေစစ်တွေတို့ဘာလို့ပဲသွားရတယ်များတယ်ရှင်။ကျမတို့နေရာတွေကိုနေပြီးတော့ဒီနိုင်ငံတကာစောင့်ကြည့်ရေးအဖွဲ့မရှိသလောက်ကျမနဲ့ဆက်သွယ်ပြီးတော့မရှိသလောက်ပြီးလို့ရှိရင်ကျမမြင်သလောက်ဆိုလို့ရှိရင်ဒီမှာမတွေ့သလောက်ပါပဲ
။ဟုတ်ကဲ့ပါ။အ
ဲမှာတော့ကျမဒီစောင့်ကြည့်ရေးအဖွဲ့ကိုဒီ election မတိုင်ခင်မှာတော့တွေ့ခဲ့တယ်။အမ်းမျိုးမှာတော့ရှိခဲ့ရှင်။ဝေးလံခေါင်းကြီးရဲ့နေရာမှာကြာလို့ရှိရင်တော့မရောက်ဖြစ်ကြဘူးတချို့ CS ကိုဖွင့်ရဆိုလို့ရှိရင်လည်းဒီရွာတွေအထိဒီ election day မှာသူတို့စောင့်ကြည့်ရတယ်စိတ်မတွေ့ရပါဘူးရှင
်ဟုတ်ကဲ့ပါဒေါက်တာမေခင်ဗျာ
ခွန်ရဲ့အတင်းတစ်ခုကတော့လူအယောက်20စောင့်ကြည့်မယ်ဆိုပြီးတော့ပြောပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာမေခင်ဗျာကျေးဇူးတင်ပါတယ် good luck
ဟုတ်ကဲ့ပါရှင်သောတာရှင်များရှင်အခု
ကျေးဇူးပါ
ရှမ်းပြည်နယ်တောင်ကြီးဘက်ကမဲယုံရဲ့အခြေအနေကိုကြည့်ပါဦးမရှင်SNLD ပါတီကဦးဆိုင်လိတ်ကြားရပါလားရှင်
ဟုတ်ကဲ့ကြားပါတယ
်ဟုတ်ကဲ့ရှင်အခုတောင်ကြီးဘက်ကမဲယုံနေရောအခြေအနေဘယ်လိုရှိလဲရှင
်အဲမဲယုံရင်တော့အကုန်လုံးဖွင့်ပြီးပါပြီမဲလည်းစတင်ပေးနေကြပါပြီဒါပေမဲ့ပြဿနာတစ်ခုကမှတ်ပုံနဲ့ပါတယ်ဒါပေမဲ့မဲပေးဖို့တုံ့ပြန်ပြပါတော့အဲ့ဒါမရှိတဲ့အတွက်ကြောင့်မို့လို့မဲဆင်းမှမပါဘူးဆိုပြီးမှငင်းပယ်ခံနေတဲ့ပုံကိုတော်တော်များပါတယ်ခင်ဗျဟု
တ်ကဲ့ရှင်
နောက်တစ်ခုလွယ်လင်ဘက်မှာကြတော့ကျူတင်မဲကိစ္စပါသူတင်မဲကိုမနေ့ကတက်တော့မဲပေးတယ်ပေးပြီးရောအဲ့ဒါအိတ်ခဲကိုထည့်တယ်အဲ့ဒီအိတ်ပေါ်မှာမဲထည့်တဲ့လူရဲ့နာမည်ကိုရေးပါတယ်အဲ့ဒါကျွန်တော်တို့ SNLD ပါတီရော NLD ရပုဂ္ဂိုလ်ရောဝိုင်းကန့်ွက်ပါတယ်အဲ့ဒါကိုသူတို့ကအထက်ကညွှန်ကြားချက်ရပါဆိုတော့ဘယ်ကညွှန်ကြားချက်လဲမေးတော့ UEC ကလို့ပြောပါတယ်ပြီးတော့စာအုပ်ထုတ်ကြတယ်အစဲရောက်စာအုပ်ပါအဲ့ဒီစာအုပ်ကိုဘာဖြစ်လို့နိုင်ငံရေးပါတီတို့မဝေလဲဆိုတော့မလုံလောက်လို့ပါဆိုပြီးအကြောင်းပြပါတယ်ခင်ဗျာအဲ့လိုကိစ္စလေးရှိတယ်။တောင်ကြီးမြို့ပေါ်မှာတော့ဒီမဲပေးခွင့်မရှိတဲ့မိသားစုတချို့ဆိုရင်မိသားစုတစ်ခုလုံးလုံးဝမဲဆင်းနဲ့မပါတိုင်းရှိတယ်။အဲ့ဒါတွေကိုကျွန်တော်အရေးဆိုနေရတော့မှာခင်ဗျ
။ဟုတ်ကဲ့။စစောကဦးဆိုင်လေးပြောသွားတဲ့အထက်မှာတိုကင်ပြားမပါလာလို့မဲပေးလို့မရဘူးဖြစ်နေတယ်ဆိုတာကဒီလူတွေကဟိုတိုကင်ပြားကလုံးဝမရှိတာလားဒါမှမဟုတ်မပါလာတာမျိုးလားတကယ်လို့မပါလာတာမျိုးဆိုရင်ရောဒီမဲယုံမပိတ်ခင်မှာသူတို့အနေနဲ့ပြန်သွားပြီးတော့မဲပေးခွင့်ရှိလားရှင်။
မပါလာတာမဟုတ်ဘူးကတိုကင်ပြားကိုလာမဝေးတာအဲ့တော့မပုံတင်ရှိတယ်ဆိုပြီးစိတ်ချလက်ချနေနေတယ်မဲဆင်းတဲ့မှာလည်းသူတို့ညီစင်းပါလောက်တယ်လို့ယူဆပြီးတော့မှဖြီးဝေးရနေတဲ့အောင်ချင်းမပုံတင်ယူပြီးနေသွားထည့်တာပ
ါဟုတ်ကဲ့ဒီလူတွေနဲ့ပတ်သက်လို့ရောမဲယုံကဘာတောင်းဝင်ယူပေးမလဲဘလို့ဖြည့်ရှင်းပေးမယ်လို့ပြောလဲရှင
်အဲ့အခုလုံးဝတောင်းဝင်ယူမှုမရှိဘဲနဲ့စောစောကလေးကလာပြီးစီရင်မပေးလို့ပါမဲအမြင့်စင်းမပါတာကိုလာပြီးအကြောင်းမကြားလို့ပါဆိုပြီးညှင်းလို့တာဘုမျိုးပဲရှိပါတယ်။ဘာမှတောင်းဝန်ယူမယ်ဆိုတာကိုလုံးဝမပြောပါဘူးခင်ဗျာ
။ဟုတ်ကဲ့ရှင်ဆိုတော့လူတို့ကရောဘာပြောတဲ့ကြားမိလဲသူတို့ရဲ့ဟိုကျေနပ်မှုမကျေနပ်မှုပေါ့လေ
။အခုတော့မိသားစု၄၅စုသာလောက်စုပြီးတော့မှပင်စင်ရွာပေါ့နော်အခုဖြစ်နေတာ။အဲ့မှသွားပြီးတော့မှလူစုပြီးသူတို့ဘလို့ဆက်လုပ်ရင်ကောင်းမလဲ။အဲ့ဒါကိုစုလုံးနေတော့တွေ့ရပါတော့
။ဟုတ်ကဲ့ရှင်ဆိုတော့လုံကြုံရေးကြတော့မဲယုံတစ်ဝိုက်မှာခြေနေတယ်ဘယ်လိုရှိလဲရှင်
သက်ဆိုင်ရာရဲတွေပေါ့နော်ဒီရွေးကောက်ပွဲဆိုင်ရာတောင်ယူတဲ့ရဲတွေတော့ရဲယုံနဲ့ခက်ခန်းလမ်းမှာပဲစောင့်နေကြပါတယ်အနောက်ရှိဖြစ်တဲ့အကြောင်းလည်းမရှိပါဘူးအခုချိန်ထိတော့အေးဆေးပါပဲ
ဟုတ်ကဲ့ဆိုတော့ဦးဆိုင်လေးပြောတဲ့မဲယုံမှာဒါမဲဒီနေ့တနေ့ကမဲပေးရမယ့်လူဦးရေအားလုံးပေါင်းဘယ်လောက်လောက်ရှိလဲရှင်ဒီထက်မှဒီလိုတိုကင်များမပါတဲ့လူကဘယ်လောက်လောက်ရှိနိုင်လဲ
လောလောဆယ်ကျွန်တော်မိသားစု6ခုသာတွေ့ပါတယ်ခင်ဗျမိသားစုတစ်ခုဆိုလို့ရှိရင်တိုင်းအောင်စုလုံးလောကမပါဘူးတချို့အိမ်တွေကနေရောက်3ရောက်အဲ့လိုမျိုးရှိပါတယ်အဲ့စုပေါင်းလိုက်မယ်ဆိုလို့ရှိရင်ဆက်ရှိရပါတယ်နဆယ်ရောက်ပြီရှိပါတယ်လောလောဆယ်တွေ့နေရတာ
ဟုတ်ကဲ့ရှင်
နောက်တစ်ခါမိုင်းကင်ကလည်းခဏပဲဖုံးဝင်ပါရဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်ကအဲ့ဒါလည်းပဲမဲဆဲမပါဘူးဆိုပြီးလုပ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်အခုဒါမဲယုံစဖွင့်တဲ့အချိန်ကနေအခုချိန်ထိဆိုရင်ဒီမဲယုံရှေ့မှာလူတွေမဲပေးဖို့အတွက်တန်းစီနေတာတော်တော်များလားရှင
်ဆက်များပါတယ်ခင်ဗျာတော်တော်ကြီးကိုများပါတယ်လူတိုင်းရှိကြီးကိုဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဦးဆိုင်လေးကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါ
ဟုတ်ကဲ့အခုကျမတို့ဆက်ပြီးတော့ဒီကောမူးမြို့နယ်မှာရောက်နေတဲ့ကျမတို့ရဲ့ VOA editor ကိုဟုတ်ကဲ့ရှင်ကျမတို့အခုဒီကောမူးမြို့နယ်ရဲ့အခြေအနေမဲယုံနေရဲ့အခြေအနေကိုမပြောခင်မှာအခုဗဟန်းမြို့နယ်ဘက်ကိုအရင်ကြည့်အောင်ပါရှင်အန်တီဒေါခင်ဆိုးဝင်ကြားရလားရှင်အန်တီဒေါခင်ဆိုးဝင်ကြားရလားရှင်
ကြားပါတယ်အရှင်မင်းပါဟုတ်ကဲ
့ဒေါက်ခင်းစိုးဝင်းကျွန်တော်ပဲမေးပြရစီခင်ဗျာမနန္ဒာက
ဟုတ်ကဲ့ပ
ါဟုတ်ကဲ့ပါပြန်မနေပြီကျွန်တော်အဲ့ပထမမင်းနာတောင်ဆန်းစုကြည်လာတော့ပြီလားခင်ဗျာ
တောင်ဆန်းစုကြည်ကခုနှစ်နာရီခွဲမှလာမှာပါဦးကျော်ကဒါဒါပေမဲ့ AFP ကခုနကလာပြောပါတယ်ခုနှစ်နာရီခွဲမဟုတ်ဘူးတဲ့9နာရီခွဲမှလာမယ်လို့ပြောပါတယ်ဒါပေမဲ့လောလောဆယ်တောင်ဆန်းစုကြည်မရောက်ခင်မှာပဲကျွန်တော်တို့သတင်းသမားတွေကတော့တော်တော်ကိုအုံအုံကြက်ကြက်ပေါ့နော်နေရာတွေယူပြီးတော့ဟိုစိတ်ကားဖြတ်တန်စွာနဲ့အလူအရပေါ့တောင်ဆန်းစုကြည်ကိုအမိအရရိုက်ဖို့ဆိုပြီးတော့ကင်မရာတွေလည်းချိန်ထားကြပါပြီ
ဟုတ်ကဲ့
နောက်ထပ်ဟုတ်တကယ်ခုနှစ်နာရီခွဲဆိုရင်တော့နောက်ထပ်ဟိုဟာတော့ဒီနေ့40တောင်လို့သေးတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကအခုတော့ခင်ဆိုဝင်တော့အိမ်မှာတင်းယူဖို့သွားရတယ်ဆိုတဲ့အခါမှာနိုင်ငံခြား foreign observers တွေကတွေးမိလားအိမ်မှာ
အခုကလူတွေကရုပ်ရက်ခတ်နေတဲ့ခါကျတော့ဒီလိုမျိုးနိုင်ငံတကာတင်းဟိုအကဲခတ်ပုံကဘသူဘယ်ဝါဆိုတာဘလုံးမှမသိနိုင်ဘူးအကုန်လုံးရှုံ့ရှက်ခတ်ပြီးတော့ဘသူမှလည်းရှင်းရှင်းလင်းလင်းချင်းမရှိဘူးရှင်အဲ့ဒါကြောင့်မလို့ကိုယ်တင်းသမားချင်းချင်းကကိုကတည်နေတာဟိုအခုအောက်မှာဆိုဒီမှာတွေ့နေတာအဲ့ဒီဟိုဘတ်တင်းလစ်တနာကိုတွေ့နေရတယ်ဒီမှာအပေါ်ကနေပြီးတော့ဒီကျောင်းဟိုအားကစားကွင်းတွေကိုဒီမှာလှမ်းကြည့်နေအဲ့ထက်မှရှိတဲ့လူတွေပေါ့လေအဲ့တော့ဘသူကဟိုကနိုင်ငံတကာ observer ဖြစ်မယ်ဆိုတာဒီမှာမသိနိုင်ဘူးတယောက်ချင်းလိုက်ပြီးတော့ဟိုဒစိကြားလိုက်လိုက်ကြည့်မှရမှာလို့ဖြစ်နေတယ်ရှင်အခုမင်းတော့လည်းဘလူးမှမပြောနိုင်ဘူးအတိအကျလေပြီးတော့ဟိုပါတီကိုယ်စားလှယ်ဆိုတာလည်းကျမမမြင်ရဘူးဆိုတော့ဒစိတွေပါလေမတက်ရဘူးဆိုတဲ့ခါကျတော့အကုန်လုံးကတိုက်ပုံအင်ဂျီတွေနဲ့ဖြစ်နေတော့ဘသူ့ကိုသွားပြီးတော့မင်းကမှမတိလာအောင်ဖြစ်နေတာရှင
်ဟုတ်ကဲ့တောကင်းဆိုရင်စောစောကပြောတာဒီနေ့သတ်မှတ်ထားတဲ့အချိန်တွင်းမှာအလုံးမဲပေးလို့ပြီးနိုင်ပါမလားဆိုရဲဆွေးမှုစောစောကတချို့ချန်ပီယံတွေမှာဆိုရင်အာတချိန်တည်းမှာနှစ်ယောက်တစ်ယောက်တပြိုင်တည်းထဲဝင်ပြေးနိုင်အောင်စီစဉ်ထားတဲ့ဘာညာတွေ့ရပါတယ်အဲ့တော့အခုဒေါခင်ဆိုးဝင်းရောက်နေနေရာမှာကအဲ့လိုမြန်မြန်ပြီးတော့အောင်စီစဉ်ထားတဲ့အစီအစဉ်မရှိဘူးလားခင်ဗျာ
လုံးထားပါလေကောင်တာတွေသူတို့ခွဲထားပါလေဟိုမျိုးစာဒီရက်ကွက်အလိုက်ပေါ့နော်ဘယ်ရက်ကွက်ကရက်ကွက်နံပါတ်1ကတော့ဘယ်အခန်းကိုသွားအခန်းလေးတွေပေါ့ဒီမှာကတော့ဟိုကျောင်းစာပြန်ရတဲ့ခါကျတော့အခန်းလေးခွဲအခန်းလေးတွေမှာခွဲပြီးတော့တက်နိုင်ဆုံးဉာဏ်စာအောင်တော့ဟိုတော့အပြည့်တော့တယ်ဒါပေမဲ့တော်တော်လေးကြာပါလေတယောက်တစ်ယောက်ကိုအနည်းဆုံးမကြောက်ဘူးဆို9မိနစ်လောက်အချိန်ယူပါတယ်ဟိုမဲ
ဟုတ်ကဲ
့အဲ့မြောင်ရောက်တာနေမဲများချုပ်ပြီးတော့ထည့်တဲ့အထိက9မိနစ်လောက်အချိန်ယူပါတယ်အဲ့တော့ဒီမှာစိတ်ကူတာ9မိနစ်နှုံးနေလူ၄000နဲ့တရားကိုဒီ၄နာရီမှာပြီးအောင်လုပ်နိုင်ဖို့ဆိုတာကတော့တော်တော်ကြီးကိုဟိုအကျိုးစားကြပါလိမ့်မယ
်ဟုတ်ကဲ့ကျွန်တော်စဉ်းစားမိတာကဒီရန်ကုန်မြို့ရဲ့ဗဟန်းမဲဆန္ဒနယ်ဆိုတာဟာဒါအတိုက်ခံကောင်းဆောင်ကိုယ်တိုင်အထင်ကြီးပုဂ္ဂိုလ်လာပြီးမယ်နောက်ပြီးတော့နိုင်ငံတကာကလည်းနိုင်ငံတကာအကြက်ချက်တွေသတင်းနောက်တွေအများကြီးဘတ်တီလစ်နာတို့လိုလူတွေအကုန်လုံးစုကြည့်ရဲဆိုတော့နှစ်ဘာအလားဆုံးအကောင်းဆုံးဖြစ်အောင်လုပ်ကြလိမ့်မယ်လုပ်လိမ့်မယ်လို့ထင်ပါတယ်အဲ့တော့ဒီနေရာမှာတော့အဲ့လိုစင်မတင်မှုတွေရှိနေတဲ့အတွက်ကြောင့်ကျွန်တော်မြင်နေတာမဟုတ်မဲဘတ်တီမှာကြားတာကတိုကင်များမပါလဲကိစ္စတွေမဝေတဲ့ကိစ္စတွေအဲ့ဒီပြဿနာတွေမမှုတွေအများကြီးကြားပါတယ်အဲ့ဒီဘက်မှာတော့ဘာဆိုရင်ယူရှိပါလဲတဆုံးတရား
နေပါ
ဟယ်လိုလိုင်းနေပူနေပြီချင်းတယ်ဒေါက်ခင်းဆိုရင်ကြောက်ကျွန်
တော်ဒီအမကြီးကျွန်တော်ဘာမှမကြောက်ဖြစ်သွားပါဘ
ူးโอเคကိစ္စမရှိပါဘူးခင်ဗျာထားလိုက်ပါတော့ခင်ဗျာကျေးဇူးတင်ပါတယ်ဒေါက်ခင်းဆိုရင်လိုင်းမအောင်
ဟုတ်ကဲ့ပါဟုတ်ကဲ့ပါโอเค sorry ပါမကြားလို့ပ
ါဟုတ်ကဲ့ရှင်ဒါဆိုရင်အခုကော်မူဘက်ကိုအခြေအနေကိုကြည့်အောင်ပါကိုသားညွန်ကြားလာရှင်
ဟုတ်ကဲ့ကြားပါလေဗျာ
ဟုတ်ကဲ့ကိုသားရေအဲ့ဒီကောမူးဘက်ကမဲယုံခြေနေတွေကရောဘယ်လိုရှိလဲရှင
်အခုကျွန်တော်ရောက်နေတာကဒီကောမူးမြို့နယ်အဖြောက်ကြီးရွာမဲယုံအမှတ်7ပေါ့နော်အမှတ်8ရောက်နေတယ်ကျွန်တော်ရောက်ရောက်ချင်းလဲကြည့်လိုက်တော့မဲဆန္ဒမဲသိဟုတ်တဲ့တန်းစီနေတဲ့သူတော်တော်များများတွေ့တယ်ဗျာအကြည့်ပါပဲအဲသူတို့မေးကြည့်တဲ့အခါကျတော့ငားလိုက်ခွဲလောက်သေးကမဲယုံမှာတန်းစီနေကြတာမဲပေးဖို့တန်းစီနေကြတာပေါ့နော်မဲပေးလားမဲလားပေးမဲ့လူတွေကိုအဲ့လောက်ထိဘာလို့အစိုးရလာပြီးတော့တန်းစီတယ်ကျွန်တော်မေးကြည့်တော့သူတို့ပြောတာသူတို့ကစိုးရိမ်တော်များစိုးရိမ်ကြတယ်သူဘာသူတို့ပြောတာကမဲပေးရမယ့်လူကြီးနဲ့အချိန်နဲ့သူတို့မမျှဘူးသူတို့မပေးလိုက်ရမှာဆိုလို့ဆိုပြီးတော့တန်းစီကြတယ်အဲ့တော့မဲယုံမှုကိုလည်းကျွန်တော်မေးကြည့်တယ်မေးကြည့်တော့အခုက၄နိုင်ပေးရမယ်ဆိုတော့အဲပေးရမယ့်အချိန်နဲ့ပတ်သက်လို့ပြီမှီပါမလားမေးတော့မေးယုံမှုကလည်းမမှီနိုင်ဘူးလေမမှီပေမဲ့သူတို့ကဒီကောပေါင်းထဲမှာသူတို့ရဲ့ဒီပြည်ဝင်ထဲကိုရောက်လာတဲ့လူ၄နိုင်ကျင်းမှာ၄နိုင်ပြည့်ပြီမဲ့လေသူတို့မဲယုံမပိတ်ပါဘူးလေကိုယ်မနဲ့ရောက်လာပြီအားလုံးကိုမဲပေးလို့ရအောင်လုပ်ပေးမယ်သူခံမချက်ရဆိုညဆယ်နိုင်မှတော့ပြီးမယ်လို့ပြောတယ
်ဟုတ်ကဲ့ရှင်ဆိုတော့ဒါဆိုရင်လူတွေကတော်တော်တက်တက်ကြွကြွဟိုမဲလာပေးကြတဲ့သဘောပေါ့နော်ဆိုတော့စီကန်ပိုင်းမှာရောဘယ်လိုရှိ
လဲတက်တက်ကြွကြွမဲပေးကြတာတွေ့ရတယ
်ဟုတ်ကဲ့ဆိုတော့စီကန်ပိုင်းမှာရောဘယ်လိုရှိလဲလိုက်နာမှုအခြေအနေ
အားလုံးက AACC ပါပဲ AACC ပါဆိုတော့ဒီကချိုးကမကားတဲ့အချိန်မှာဒီမဲဒီမဲရုပ်ကြီးတောင်းနေမှာအာ
ဟုတ်ကဲ့ရှင်ဖုန်းလိုက်ရ
လုံချုံရေးနေပါတယ်သူချထားတာတွေ့ပါတယ
်ဟုတ်ကဲ့ရှင်လုံချုံရေးအခြေအနေကတော်တော်ဟိုစိတ်ချရလားမဲယုံလုံချုံရေးတဝိုက်ကအခြေအနေ
စိတ်ချပါတယ်ကျွန်တော်ဒီမဲယုံကြည့်လိုက်တဲ့အခါမှာဒီမဲယုံလုံချုံရေးအတွက်ပေါ့နော်သူတို့ရေအထူးရေးထထားတယ်အထူးရေးနှစ်ယောက်တွေ့တယ်နောက်ဒီမှာဆိုလို့ရှိရင်သူတို့ရမ်းမီရဖတွေပေါ့နော်ရမ်းမီရဖမဲယုံစောင်းတဲ့လူတွေလည်းရှိပါတယ်ဆိုတော့အားလုံးကအေးချမ်းချမ်းပါပဲအခြေအနေကြည့်ရတာလူကတော့တော်တော်များတယ်ဒီမဲယုံမှာတော့ဒေါ်ဆန်းစုကြည်ကလည်းအခုဒီမဲယုံတာမယ်ဆိုတော့ဒရင်းတော့တွေကလည်းတော်များဒီမှာလာစောင့်နေတာတွေ့ရတယ
်ဟုတ်ကဲ့ရှင်ဒီမဲပေးပြီးတော့ဟိုပြန်ထွက်လာတဲ့ပြည်သူတွေစီကရောဘာပြောတဲ့ကြားရလဲသူတို့ရဲ့အခြေအနေမှုအနေထားအဲ
ကျွန်တော်ခုနကသူတို့မေးကြည့်တယ်အခုကျွန်တော်ခုနကတယောက်ထွက်လာတယ်မေးကြည့်တဲ့ခါကျတော့သူဘလို့သူ့ကိုမေးကြည့်တယ်မဲဒါပထမဆုံးမဲပေးတာလားဆိုအဲ့လူတည်းလူငယ်တူပါပဲဆိုတော့မဟုတ်ပါဘူး2010တည်းကမဲပေးပါတယ်အဲ့တော့2010အခုမဲပေးတာနဲ့သူမဲပေးတာနဲ့သူဘလို့ခံစားမိလဲဆိုတော့ဒီတစ်ခေါက်မှတော့သူပို့ပြီးကြွရဲတဲ့ပို့ပြီးတော့ပေးကျင်တယ်တဲ့ဘာလို့လဲသူအပြောင်းလဲလူချင်းလို့ပါတယ်အဲ့လိုပြောပါတယ်ဘယ်ဟူမဲပေးတယ်ဆိုတာတော့ကျွန်တော်လည်းမမေးပါဘူးသူလည်းမပြောပါဘူ
းဟုတ်ကဲ့ရှင်ကျေးဇူးပါပဲကိုသားညုံရှင်
ဟုတ်ကဲ့ပါခင်ဗျာ
တော်ရရှင်များရှင်ဒီကနေ့ဒီမြန်မာနိုင်ငံတဝမ်းကမဲယုံတွေမှာမဲပေးကြမဲ့အခြေအနေနဲ့ပတ်သက်ပြီးတော့ညနေပိုင်းမှာလည်းဒီရုံမြင့်တန်ကြားကနေရောရေဒီယိုကနေပါဓာတ်ရိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်ရုံမြင့်တန်ကြားအစီအစဉ်ကိုတော့ Asia Set 7ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်အခုတော့ကြာနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင်
မြန်မာနိုင်ငံမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဗက်လိုက်မှုတွေရှိနေတယ်လို့နယူးယောက်အခြေစိုက် HRW လူခွင့်အဖွဲ့ကြီးကဝေဖန်လိုက်ပါတယ်ဒီကနေ့ကျင်းပတဲ့မြန်မာရွေးကောက်ပွဲကိုလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲဖြစ်အောင်ကျင်းပပေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစိတ်အားထက်ထက်တန်တန်နဲ့လှုပ်ဆောင်မှုမရှိတဲ့အပေါ်မှာတိတ်ကိုစိုးရင်စိတ်ပူတယ်လို့အတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်ပြောကြားခဲ့တယ်လို့ပဲတွေ့နေရတယ်လို့တချို့ပါတီတွေနဲ့လူပုဂ္ဂိုလ်တွေကလည်းရွေးကောက်ပွဲကော်မရှင်ရဲ့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်နေပေမဲ့ဒီကော်မရှင်ကနေအရေးယူမှုတစုံတရာမတွေ့ရဘူးလို့လည်းပြောပါတယ်ဒီလိုဗက်လိုက်မှုတွေရှိနေတာအတွက်တခြားပါတီတွေကနေပြီးတော့စိုးရိမ်မှုတွေရှိနေတာတွေ့ရတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲဆိုင်းနိုင်ကျွန်းဆွယ်ပေါ်ပြတ်ကျခဲ့တဲ့ရုရှားခီးတဲ့တင်ဂျက်လင်ဟာဘုံပေါက်ကွဲမှုကြောင့်ဖြစ်ကြောင်းညွှန်ပြမှုတွေတိုးလာနေတဲ့ကြားကပဲအီဂျစ်ကလင်းပြတ်ကျမှုစုံစမ်းအဖွဲ့ခေါင်းဆောင်ကတော့ဘာကြောင့်ပြတ်ကျတယ်ဆိုတာတည်တည်ချာချာကောက်ချက်မချသေးဘူးလို့ပြောပါတယ်။စနေနေ့ဒမတ်စကတ်မြို့ပြင်သဘုံတွေထိန်းချုပ်ထားတဲ့မြို့ကိုရုရှားလေကြောင်းဘုံကျဲတိုက်ခိုက်မှုလို့ယူဆတဲ့တိုက်ခိုက်မှုတွေကြောင့်အနည်းဆုံးစီးရီးယားအရသာ23ဦးသေဆုံးသွားပါတယ်။
သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့စီဇန်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်ကျွန်မကတော့နန္နာချက်ပါရှင် VOA American တမနေ့ဖက်မြန်မာဘာသာစီဇန်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်ညနေ6နာရီစီဇန်မှာပြန်လည်ဆုံတွေ့ကြအောင်ပါရှင်
This program has come to you from the Voice of America, Washington.